Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်ဇွန်လ4ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ Line to meter 3240 48တို့ကနေဖမ်းယူနားဆင်နိုင်သလို VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့မှာလည်းတပြိုင်တည်းထဲနားဆင်နိုင်ပါတယ်။ကျွန်တော်ရဲမထွန်းပါဒီမနေ့အတွက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါရှင်။ကျွန်မခင်မြတ်တပါ။ဒီမနေ့ခင်းသတင်းတွေကိုမတ်တညီထိုင်တဲ့အတူကြီးညာပေးမှာပါ။ဗြိတိန်နိုင်ငံကိုတောက်ရောက်နေတဲ့ American သမ္မတ Donald Trump ကိုဗြိတိန်ပြည်မှကြီးက Buckingham နန်းတော်ထဲမှာဂုဏ်ပြုညစာစာပွဲနဲ့တီးခင်းဧည့်ခံခဲ့ပါတယ်။၃ရက်ကြာချစ်ကြည်ခီးစဉ်ဖြစ်တဲ့ Czech သမ္မတနိုင်ငံကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ် Donald Trump ဆုကြည်ဟာတနင်္လာနေ့မှာ Czech ဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုရဲမင်းထွန်း။
ထိုတဲ့ရသတင်းတွေအပြည်နာဆင်ရမယ့်သတင်းတွေထဲမှာတော့လူမျိုးကွဲဘာသာကွဲတွေအကြားငြိမ်းချမ်းရေးနဲ့ဟန်ချက်ညီညီနေထိုင်နိုင်ရေးအတွက်ဘာလို့တင်တယ်လဲဆိုတာနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်က
Everybody who wants peace and harmony and rights for all the peoples in Rakhine Muslims Rakhines and all the ethnic peoples
ချက်သမရနိုင်ငံခီးစဉ်တွင် Rakhine ပြည်နယ်နဲ့တခြားတိုင်းရင်းသားပြည်ပတွေနဲ့ပတ်သက်ပြီးတော်ဆန်းစုကြည်ပြောကြခဲ့တာပါမကြခင်နားဆင်ကြရမှာပါ။ဒါပြင်ထိုင်းမြန်မာနယ်စပ်ကတင်သွင်းလာတဲ့မွေးစေးကီလို900ကိုထိုင်းရဲတပ်ဖွဲ့ကဖမ်းမိတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ UK နိုင်ငံခရီးစဉ်နဲ့အိန္ဒိယနိုင်ငံရွေးကောက်ပွဲလွန်အခြေအနေတွေကိုတင်ဆက်သွားဖို့ရှိပါတယ်။အရင်ဆုံးတော့ဒီကနေ့မနေ့နောက်ဆုံးရမြန်မာနယ်နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့မတ်တိန်ခိုင်တူကပြောပြပေးပါမယ်ခင်ဗျာ။
ဗြိတိန်နိုင်ငံကိုတောက်ရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ခီးစဉ်အတွင်းတော်ဝင်မိသားစုတွေနဲ့တွေ့ဆုံမှုအပြင်နိုင်ငံတော်ဂုဏ်ပြုညစာစာပွဲတက်ရောက်မှုဒါအပြင်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေတို့နဲ့ပါတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။တနင်္လာနေ့မှာဘတ်ကင်ဟမ်နန်းတော်ကိုရဟတ်ရင်နဲ့ရောက်ရှိလာတဲ့သမ္မတထရမ့်နဲ့သမ္မတဂရောမယ်လနီယာတို့ကိုဗြိတိန်ပြည်မကြီးအဲလစ်ဘက်ကကြိုဆိုနှုတ်ဆက်ခဲ့ပါတယ်။တနက်41ချက်ပြစ်ဖောက်ပြီးကြိုဆိုတဲ့ကြိုဆိုပွဲအခမ်းအနားအပြီးမှာတော့ဘီမာကြီးနဲ့တီးတန့်နေလဲစားစားသုံးခဲ့တယ်လို့နန်းတော်ရဲကဗကြီးကားတွေကိုပါလှည့်လည်ကြည့်ရှုခဲ့တာမှာဂရနေဒီယာအဆောင်တက်ရဲ့ကြိုဆိုဂုဏ်ပြုမှုကိုခံယူခဲ့တယ်လို့သမန်းဝင်ဝက်စ်မင်စတာဖခင်ကိုလည်းတွားရောက်ခဲ့ပါတယ်။ဒါပြင်ချဲလ်စ်မင်သားရဲ့လန်ဒန်ကလီယရန့်စ်ဟောက်စ်ဆိုင်မှာမင်သားနဲ့အတူလက်ဖက်ရည်တောက်သုံးခဲ့တာပါ။သမရနဲ့သမရဂရော့တို့ကိုဗြိတိန်ဘီမာကြီးကဘာကင်ဟမ်နန်းတော်ထဲမှာဂုဏ်ပြုညစာစားပွဲနဲ့တီးခင်းဧည့်ခံခဲ့ပြီးဘီမာကြီးနဲ့အတူချင်ရော်ဖိလစ်မင်သားကြီးချဲလ်စ်မင်သားနဲ့ချင်ရော်ကမလာမင်သားဝီလျံနဲ့ချင်ရော်ကိတ်တို့လည်းတက်ရောက်ခဲ့ပါတယ်။ဒီညစာစားပွဲကိုသမရထရမ့်ရဲ့အသားသမီး၄ယောက်ဖြစ်တဲ့ဒေါ်နယ်ထရမ့်ဂျူနီယာအီဗန်ကာထရမ့်နဲ့သူခင်မွန်ဂျယ်ရက်ကုရှနာအဲရစ်ထရမ့်နဲ့ဇနီးလာရာတို့နဲ့အတူတစ်ဖနီထရမ့်တို့ပါတက်ရောက်ခဲ့ကြတာဖြစ်ပါတယ်
။စီးရီးယားနိုင်ငံအစ်တလီပြည်နယ်တွင်မှဘုံကျဲတိုက်ခိုက်နေတာတွေရပ်ဖို့စီးရီးယားရုရှားနဲ့အီရန်တို့ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုလိုက်ပြီးနိုင်ပိုင်းအတွင်းမှာပဲစီးရီးယားအစိုးရတပ်ဖွဲ့တွေကနိုင်ငံအနောက်မြောက်ပိုင်းကဈေးတစ်ခုပေါ်ကိုဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးအရက်သား၄ဦးသေဆုံးရပါတယ်။တနင်္လာနေ့ကလေချောင်းတိုက်ခိုက်မှုမှာတော့အစ်တလီပြည်နယ်တွင်ကမာရက်အဲနာမန်မြို့ကဈေးကိုထိမှန်ခဲ့တယ်လို့ဗြိတိန်အခြေစိုက်စီးရီးယားလူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်ဘုံကျဲတိုက်ခိုက်ခံရမှုအပြီးဗီဒီယိုထဲမှာတွေ့ရတာမှာတော့ဒေသခံတွေနဲ့အတိုက်ခံစီးရီးယားရဲ့သားကာကွယ်ရေးတပ်ဖွဲ့တွေကဈေးဆိုင်နဲ့အဆောက်အုံဖြတ်တွေအောက်မှာပိတ်မိနေသူတွေကိုရှာဖွေနေတာတွေ့ရပါတယ်စီးရီးယားတပ်ဖွဲ့တွေရဲ့ဘုံကျဲတိုက်ခိုက်မှုတွေကအပြစ်မဲ့ရဲ့သားအများအပြားကိုလက်လွတ်စပယ်တပ်ဖြတ်နေတာလို့အမေရိကန်သမ္မတထရန့်ကတနင်္ဂနွေနေ့နှောင်းပိုင်း Twitter လူမှုကွန်ရက်မှာပြောဆိုတာဖြစ်ပါတယ်တပ်ဖြတ်မှုတွေကိုကဘာကစောင့်ကြည့်နေတဲ့ဘိုင်းရွယ်ချက်နဲ့လုပ်နေပြီးဘာရီများရမှလဲရပ်ပါလို့သမ္မတထရန့်ကရှိခဲ့ပါတယ်ဆီးရီးယားနိုင်ငံအစ်တလီပြည်နယ်တွင်လူသားဆိုင်ရာဘေးဒုက္ခစိုးရိမ်ချက်တွေကြောင့်အစွမ်းကုန်ထိုးစစ်စင်တာတွေရပ်ဖို့ပြီးခဲ့တဲ့နှစ်ကဆီးရီးယားနဲ့တကွသူ့ရဲ့မဟာမိတ်တွေကိုတောင်းဆိုခဲ့တဲ့အကြောင်းကိုလည်းသမ္မတထရန့်ကတနင်္ဂနွေနေ့အင်ပီရိုမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်
ဆူဒန်နိုင်ငံခါတွန်းမြို့မှာဆန္ဒပြမှုကိုတနင်္လာနေ့ကဆူဒန်လုံခြုံရေးတပ်တွေဖြိုခွင်းမှုကြောင့်ဒါဇင်းနဲ့ချီပြီးတိုက်ဆုံမှုတွေဒါမှမဟုတ်ဒဏ်ရာရမှုတွေဖြစ်ပွားခဲ့တာအတွက်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကအပြစ်တင်ရှုံချလိုက်ပါတယ်။လုံခြုံရေးတာဝန်ရှိသူတွေကထိုင်းတပိတ်မှောက်နေတဲ့ဆန္ဒပြသူတွေကိုအင်အားသုံးနှိမ်နှင်းမှုတွေလုပ်ခဲ့တယ်လို့ဒီလုံခြုံရေးတပ်သားတွေဟာစစ်ကူတာတဲ့အဆောက်အဦတွေတဲ့ကိုပြစ်ခတ်မှုတွေလုပ်ခဲ့တဲ့အတွက်ရှုံချကြောင်းနယူးယောက်ကကုလသမဂ္ဂရုံးချုပ်မှာအတွင်းမှုချုပ်ကပြောကြားခဲ့ပါတယ်။ဒါအပြင်ဆူဒန်နိုင်ငံရဲ့ဂျာဖြစ်စစ်ကောင်စီဟာဆူဒန်ပြည်သူတွေရဲ့လုံခြုံရေးအတွက်တာဝန်ရှိကြောင်းနဲ့သတိပေးလိုက်ပါတယ်။ဆူဒန်ကာကွယ်ရေးဝန်ကြီးဌာနအပြင်ဘက်မှာလွန်ခဲ့တဲ့သတင်း၈ပတ်ခရဲကစပြီးဆန္ဒပြမှုသူတွေကိုလုံခြုံရေးရဲတွေကတနင်္လာနေ့မှာဝင်ရောက်စီးနှင်းပစ်ခတ်ခဲ့တာဖြစ်ပါတယ်။ဆန္ဒပြသူတွေဟာဆူဒန်မှာစစ်တပ်ကအရက်ဖက်ကိုအာဏာလွှဲပြောင်းပေးဖို့အတွက်တောင်းဆိုနေကြတာဖြစ်ပါတယ်။
မက္ကဆီကိုပို့ပုံတွေအပေါ်အမေရိကန်သမ္မတကအခွန်ထပ်တိုးကောက်ဖို့ချင်းချောက်မှုဟာဆိုရင်နှစ်နိုင်ငံစလုံးရဲ့စီးပွားရေးအပေါ်အထိနာစီမှာဖြစ်တယ်လို့မက္ကဆီကိုကိုဖျက်ပြီးအမေရိကန်ကိုလာကြတဲ့ဗဟိုအမေရိကန်နိုင်ငံတွေကရွှေ့ပြောင်းနေပို့ပြီးတော့များလာစေမယ်လို့မက္ကဆီကိုကတင်းနယ်လာနေမှာသတိပေးလိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကနောက်သတင်းပတ်မှာသွင်းကုန်ကို900ဂိုင်းနှုန်းသတ်မှတ်မဲ့ရေလျှောက်ရှားနိုင်ဖို့မက္ကဆီကိုကိုဖျက်သန်းတဲ့ရွှေ့ပြောင်းနေရဲ့လမ်းကြောင်းကိုပိတ်ပေးဖို့သမ္မတထရန့်ရဲ့တောင်းဆိုထားတဲ့အခြေအနေမှာပဲအခုချိန်မှာရှိသေးတယ်လို့မက္ကဆီကိုတာဝန်ရှိသူတွေကဝါရှင်တန်မှာစတင်ဆွေးနွေးချိန်မှာပြောဆိုထားပါတယ်အမေရိကန်မှာနိုင်ငံရေးခုံလုံခွင့်ရဖို့ကြိုးစားသူတွေအနေနဲ့မက္ကဆီကိုမှာဒုက္ခသည်အဖြစ်ပထမဆုံးရှောက်ထားဖို့လိုအပ်တဲ့တတိယနိုင်ငံသဘောတူညီချက်ကိုတော့တာဝန်ရှိသူတွေကအတိအကျညှင်းဆိုထားပါတယ်။ဘာရီညှိလို့ရနိုင်တယ်ဆိုတာကိုရှင်းရှင်းလင်းလင်းကန့်သတ်ထားပြီးဒီကန့်သတ်ချက်ကမက္ကဆီကိုရဲ့ဂုဏ်သိက္ခာဖြစ်တယ်လို့လည်းအမေရိကန်ဆိုင်ရာမက္ကဆီကိုသံမကြီးမာတာဘာစီနာကပြောဆိုထားပါတယ်ရှင်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 9139လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တံကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်သွင်းကြချစ်ကြီးခီးစဉ်ဖြင့် check သမရနိုင်ငံကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာမနေ့ကတနင်္လာနေ့မှာ check ဝန်ကြီးချုပ် Andre Babish နဲ့မြို့တော် Prague မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။အခု check နိုင်ငံခီးစဉ်ဟာ9နှစ်တွင်းဒေါန်ဆန်းစုကြည်ရဲ့ဒုတိယအကြိမ်မြောက်သွားရောက်တာဖြစ်ပါတယ်။ check ကိုလာတဲ့အကြောင်းရင်းတွေထဲမှာမြန်မာတန်ရုံပြန်ပြီးဖွင့်ဖို့အတွက်ဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။နိုင်ငံတကာတိုင်ဝမ်ကအောင်ဆက်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကရွန်ဂျာရီပေါ်မြန်မာစစ်တပ်ရဲ့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်မှုစတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ကိုသတင်းတောက်တွေကဝိုင်းဝန်းမေးခွန်းထုတ်ခဲ့ပြီးတော့ရခိုင်ပြည်နယ်ကလူခွင့်ရေးဆွဆွဲချက်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရအနေနဲ့နိုင်ငံတကာတန်တမာနှူးပါတဲ့စုံစမ်းကော်မရှင်ဖွဲ့ပြီးဆောင်ရွက်နေတယ်လို့ဒေါန်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ကုလသမဂ္ဂရဲ့မြန်မာပေါ်ဆုံးဖြတ်ချက်တချို့ကိုသူ့အနေနဲ့သဘောမတူကြောင်းနဲ့နိုင်ငံတကာအတိုင်းဝန်တွေနဲ့ရခိုင်ပြည်နယ်ကလူမှုအတိုင်းဝန်တွေကြားစိတ်ဝမ်းကွဲအောင်မလုပ်ဖို့လဲဝေဖန်ပြောဆိုခဲ့ပါတယ်။ပြည်မြောက်ကနာမည်ကြီး Charles Tagato မှာတနင်္လာနေ့ညပိုင်းပြုလုပ်တဲ့ဟောပြောပွဲမှာမြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။အင်ကာနေ့မှာတော့ Czech နိုင်ငံခြားရေးဝန်ကြီးနဲ့မနက်စာတူစားပြီးတော့နှစ်နိုင်ငံစီးပွားရေးညီလာခံကိုတက်ရောက်ကြမှာဖြစ်ပါတယ်
။တရုတ်နိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်း30လုံးကတရုတ်အစိုးရရဲ့ Tiananmen ရင်ပြင်မှာသဘောထားဆန့်ကျင်သူတွေကိုသွေးရည်တန်ရိုးဖြိုခွင်းနှိမ်နှင်းမှုကိုရရချင်းရရင်ဆိုင်ခဲ့ကြတဲ့တရုတ်ပြည်သူတွေရဲ့တရေကောင်းတွေကိုအမေရိကန်ပြည်ထောင်စုကတနင်္လာနေ့မှာဂုဏ်ပြုလိုက်ပါတယ်။ဘာလင်တိုင်းပြိုချမှုအပြီးအရှေ့ဥရောပမှာကွန်မြူနစ်ဝါဒကျဆုံးခဲ့ပြီးလပိုင်းအကြမ်းမှာစတင်ခဲ့တဲ့1989ခုနှစ်ဇွန်လ4ရက်နေ့တန်ချက်ကာကားတွေစစ်သားတွေကြောင့်ရာနေချီတေဆုံးခဲ့ရတဲ့ဆန္ဒပြသူတွေဟာဆိုရင်ကမ္ဘာတလွတ်လွတ်လပ်မှုနဲ့ဒီမိုကရေစီရေးအတွက်တောက်ဆိုဖို့အနာဂတ်မျိုးဆက်တွေအတွက်အထူးယူဆရာဖြစ်ခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကကြေညာချက်မှာပြောဆိုထားပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း30ကအဖြစ်အပျက်တွေဟာစိတ်ထဲမှာဆွဲထင်နေသေးပါလို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။တမိုင်းမှာအမဲဆက်ဖြစ်နေတဲ့ဒီအဖြစ်အပျက်အတွက်အဓိကထိခိုက်နစ်နာရသူတွေတက်တာရရစေဖို့တေဆုံးသူတွေဒါမှမဟုတ်လဲပျောက်ဆုံးသူတွေကိုအပြည့်အဝစီရင်ပြုစုထုတ်ပြန်ဖို့ကိုလည်းတရုတ်အစိုးရကိုသူကတိုက်တွန်းပါတယ်
5G ကွန်ရက်တွေတည်ထောင်မှုလုပ်နေတဲ့ဥရောပ မဟာမိတ်တွေအနေနဲ့လုံခြုံရေးဆိုင်ရာအန္တရာယ်ရှိတဲ့တရုတ်ဆက်သွယ်ရေးကုမ္ပဏီ Huawei ကိုတရိပ်ထားဖို့ American ပြည်ထောင်စုကထပ်မံတရိပ်ပေးလိုက်ပါတယ်။ American နဲ့လုံခြုံရေးဆိုင်ရာထိပ်တန်းလျှို့ဝှက်အချက်လက်တွေမျှဝေသုံးဆနေတဲ့ဥရောပမဟာမိတ်တွေအနေနဲ့အန္တရာယ်ရှိတဲ့ Huawei ကုမ္ပဏီရဲ့ကွန်ရက်ကိုမသုံးကြဖို့ရှင်းလင်းရှင်းလင်းလင်းပြောခဲ့ပြီးလို့ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကတနင်္လာနေ့မှာနိုင်ငံ Netherlands နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံပွဲအပြီးမှာပြောကြားခဲ့ပါတယ်။Dash ထောက်လိုင်းအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေရာ Huawei ကုမ္ပဏီရဲ့ software မှာဖုံးကွယ်ထားတဲ့အရာရှိနေတာကိုတွေ့ရတဲ့အတွက်30သူရဲ့အချက်လက်တွေကိုတိကျမပေးခဲ့ကြအောင်အစိုးရခံစားထွက်ပေါ်လာချိန်မှာပဲ American နိုင်ငံခြားရေးဝန်ကြီးကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်။ Australia နိုင်ငံကဒုက္ခသည်တဦးကိုလူဝင်မှုကြီးကြပ်ရေးဆိုင်ရာထိမ့်သိမ်းရေးစခန်းနဲ့အကန့်အသတ်မရှိထိမ့်သိမ်းထားတာဟာဆိုရင်နိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်တယ်လို့ကုလသမဂ္ဂကဆွဆွဲလိုက်ပါတယ်။စီဒနီကထိမ့်သိမ်းရေးစခန်းတစ်ခုမှာ2010ပြည်နှစ်ကစလို့ထိမ့်သိမ်းခံထားရတဲ့သီရိလင်ကာနိုင်ငံကအသက်36နှစ်အရွယ်တမဲလ်အမျိုးသားတဦးအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂကအခုလိုပြောဆိုတာပါကုမာလို့သိကြတဲ့သီရိလင်ကာအမျိုးသားကအော်စတြေးလျမှာနိုင်ငံရေးခေလွန်ကွင်းရဖို့ကြိုးပမ်းရင်း2010ပြည်နှစ်ကစလို့အခုချိန်ထိဖမ်းဆီးထိမ့်သိမ်းခံထားရတာဖြစ်ပါတယ
်
အင်္ဂါနေ့မနေ့ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်သိန်ကြီးထိုက်တို့ပြောပြခဲ့တာပါအခုတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ပထမဆုံးနိုင်ငံတကာသတင်းတစ်ပုဒ်ကိုနားဆင်ကြည့်အောင်သတင်းတစ်ပတ်ကြာဥရောပခီးစဉ်နဲ့ပထမခီး1500ဗြိတိန်နိုင်ငံကို American သမ္မတဒေါ်နယ်ထရမ့်နဲ့ဇနီးမီလီနီယာထရမ့်တို့ဟာတနင်္လာနေ့ကဆက်ရောက်ခဲ့ပါတယ်နိုင်ငံတော်အက်ဒီတော်ဖြစ်တော့ရောက်ခဲ့တဲ့ဒီခီးစဉ်တွင်ဗြိတိန်ပြည်မကြီးအဲလစ်ဇဘက်ကလက်ခံကြိုဆိုခဲ့ပြီးဘက်ကင်ဟမ်နန်းတော်မှာညစာစားပွဲနဲ့တည်ခင်းအပ်ခံခဲ့ပါတယ်။သမ္မတထရမ့်ရောပြည်မကြီးအဲလစ်ဇဘက်တို့နှစ်ဦးစလုံးကပါနှစ်နိုင်ငံဆက်ဆံရေးဟာဒုတိယကမ္ဘာစစ်အတွင်းကစလို့ခိုင်မာလာခဲ့တာကိုချီးကျူးပြောကြားခဲ့ပါတယ်။အကြောင်းစုံကိုဒေါ်လှလတန်းကတင်ပြပေးပါပါ
။ဗြိတိန်ဒုတိယမြောက်အဲလစ်ဇဘက်ပြည်မကြီးဟာဘက်ကင်ဟမ်နန်းတော်မှာတင်လာနေညကနိုင်ငံတော်အဲ့တဲ့တော်တွေဖြစ်တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဇနီးမီလီနီယာထရမ့်တို့ကိုအမှုထားပြီးအဲ့တဲ့တော်190လောက်တက်ရောက်ခဲ့တဲ့နိုင်ငံတော်ညစာစားပွဲမှာ21ရာစုအကဲဆတ်မှုများကိုရင်ဆိုင်နေရတဲ့နှစ်နိုင်ငံအနေနဲ့ဒုတိယကမ္ဘာစစ်တွင်းကခိုင်မာခဲ့တဲ့မဟာမိတ်ဆက်ဆံရေးကိုပြန်ပြောင်းသတိရစေတယ်လို့ဘီအမကြီးကပြောခဲ့ပါတယ
် As we face the new challenges of the 21st century
21ရာစုရဲ့အကဲဆတ်မှုအသစ်တွေကိုရင်ဆိုင်ရမှာဒုတိယကမ္ဘာစစ်ကြီးပြီးဆုံးခဲ့တဲ့ဒီဒေးနှစ်ပတ်လည်အထိမ်းအမှတ်ဟာနှစ်နိုင်ငံအတူတကွအကျိုးပန်းမှုတွေကိုပြန်ပြောင်းအမှတ်ရစေပါတယ်။ဒုတိယကမ္ဘာစစ်မှာအတူတကွအသက်ပေးဆန့်လွတ်ခဲ့ကြပြီးတဲ့နောက်ဗြိတိန်အမေရိကန်ပြည်ထောင်စုနဲ့တခြားမဟာမိတ်နိုင်ငံတွေဟာစစ်ရဲ့ဆိုးဝါးလာတဲ့အနိဋ္ဌာယုံတွေထပ်ပြီးမကြုံတွေ့ရလေအောင်နိုင်ငံတကာအဖွဲ့အစည်းတွေကိုချမှတ်တည်ထောင်ခဲ့ကြပါတယ်။ကဘာကြီးကပြောင်းလဲလာပေမဲ့အသက်ပေးတိုက်ခိုက်ခဲ့ကြတဲ့ငင်းချမ်းကြီးကိုထိမ့်သိမ်းနိုင်ဖို့အတွက်ကျမတို့နိုင်ငံတွေချမှတ်ခဲ့တဲ့စနစ်တွေရဲ့မူရင်းဥတီချက်တွေကိုတော့အမြဲတည်ရနေကြမှာဖြစ်ပါတယ
်။ပြည်ပမာကြီးအလစ်စဘက်နေနဲ့အမေရိကန်ရဲ့34ဦးမြောက်သမရလည်းဖြစ်တစ်ချိန်ကအမေရိကန်စစ်တပ်မှာကျင်ငါးပွင့်ဗိုလ်ချုပ်လည်းဖြစ်တဲ့အပြင်မဟာမိတ်တပ်တွေနော်မန်ဒီကမ်းခြေတိုက်တိုက်စဉ်ကဥရောပမဟာမိတ်တပ်တွေကိုထိုစဉ်ဦးစီးခဲ့တဲ့ဗိုလ်ချုပ်ကြီးဒွိုက်အိုက်ဆင်ဟာဝဲသမ္မတဖြစ်ခဲ့တဲ့လက်ထက်တွင်အမေရိကန်ပြည်ထောင်စုကိုပထမဦးဆုံးကြီးနိုင်ငံတော်ဧည့်သည်တော်ဖြစ်ရောက်ရှိခဲ့တာဖြစ်ပါတယ်။ညစာဆက်ပွဲမှာဘီအမကြီးကသမ္မတအိုက်ဆင်ဟာဝဲရဲ့လှုပ်ဆောင်ချက်တွေကိုချီးကျူးခဲ့ပြီးနှစ်နိုင်ငံအနေနဲ့လုံခြုံရေးသာမကအမေရိကန်နဲ့ဗြိတိန်တို့ရဲ့စီးပွားရေးအပြင်ယဉ်ကျေးမှုအဆက်အနွယ်အကောင်းမှုကိုလည်းထောက်ပြခဲ့ပါတယ်။
Of course it is not only our security which unites us.But our strong cultural links and shared heritage.
Every year, နိုင်ငံအနေနဲ့လုံခြုံရေးကြောင့်တာစီးလုံးညံ့ညွတ်တာမဟုတ်ပါဘူး။ကျမတို့မျှဝေတဲ့ယဉ်ကျေးမှုအမွေအနှစ်ကိုလည်းအားကောင်းခိုင်မာအောင်လှုပ်ဆောင်ကြပါတယ်။ဗြိတိန်ကိုနှစ်ဆင်အမေရိကန်နိုင်ငံသား၄သန်းလောက်လာပြီးလဲကြပါတယ်။အများစုကဗြိတိန်နယ်ပေါ်တွေဖြစ်ပါတယ်။သမရာကြီးကိုရင်လည်းကျမတို့နိုင်ငံနဲ့အထူးဆက်ဆက်မှုကတော့သူဟာ Scott မျိုးနွယ်ဝင်ဖြစ်လို့ပါပဲ။
ဗြိတိန်နဲ့အမေရိကန်တို့မှာနှစ်နိုင်ငံစီးပွားရေးရင်းနှီးမြှုပ်နှံမှုမှာအပြန်အလှန်အများဆုံးဖြစ်ပြီးအမေရိကန်ပြည်ထောင်စုမှာသွားရောက်လုပ်ကိုင်နေတဲ့ဗြိတိန်ကုမ္ပဏီတွေအနေနဲ့လည်းအမေရိကန်နိုင်ငံသားတသန်းနီးပါးလောက်ကိုအလုပ်ကိုင်ဖန်တီးပေးတယ်လို့လည်းဗြိတိရှ ဘီအမ ကြီးကပြောခဲ့ပါတယ်။သမ္မတထရမ့်ကလည်း290ကြာနှစ်နိုင်ငံဆက်ဆံရေး နှစ်တာရကိုမိမောင်းထိုးပြခဲ့ပြီးဒုတိယကမ္ဘာစစ်တွင်ဗြိတိန်နိုင်ငံသားတွေရဲ့တတ်တီကိုလည်းသမ္မတကအခုလိုချီးကျူးလိုက်ပါတယ
် In that dark hour the people of this nation showed the world what it means to be British They cleared records from the streets
မောင်းကြတဲ့ခေတုံးကဗြိတိန်နိုင်ငံသားတွေဟာကမ္ဘာကိုသူတို့ဗြိတိန်လူမျိုးဖြစ်ရတဲ့ဂုဏ်ကိုပြသနိုင်ခဲ့ကြပါတယ်လက်မတွေပေါ်မှာအဖြစ်အစည်းတွေကိုရှင်းလင်းဖယ်ရှားခဲ့ကြတယ်လို့စစ်တမ်းခံခဲ့ရတဲ့သူတို့ရဲ့နေအိမ်တွေမှာလည်း Union Jack အလံကိုလွှင့်ထူနိုင်ခဲ့ကြပါတယ်။အောက်ပွဲခံတဲ့အထိတိုက်ပွဲဝင်ခဲ့ကြပါတယ်။အောက်ပွဲခံဖို့ကိုမစုံမနစ်ကြိုးပမ်းခဲ့ကြတယ်။ဗြိတိန်နိုင်ငံရဲ့တာကောင်းသမီးကောင်းတွေဟာသူတို့ကံကြမ္မာသူတို့လက်ထဲမှာရှိတယ်ဆိုတာကိုအမှကန်ကျဲရရှိဖို့တတ်တီပြခဲ့ကြတာဖြစ်ပါတယ
်။တမရထရမ့်နဲ့ဘီမာဂျီလစ်စဘက်တို့ဟာညစာဆဲပွဲမှာလူလတ်မှုအချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့ကိုယ့်ကျမကိုဖန်တီးနိုင်မှုအဆရှိတဲ့တူနီသောဆန်ထားချက်တွေကြောင့်နှစ်နိုင်ငံဆက်ဆံရေးဟာခိုက်မာတယ်လို့လည်းထောက်ပြခဲ့ကြပါတယ်။သမ္မတထရမ့်ကလက်ရှိခီးစင်မှာသမ္မတကရော့ပြင်သူ့ရဲ့အရွယ်ရောက်တဲ့တာသမီတွေဖြစ်တဲ့အိမ်ဘူရိုထိပ်တန်းအရာရှိအီဗန်ကာထရမ့်အပြင်ဒေါ်နယ်ထရမ့်ဂျူနီယာအဲရစ်ဂျူနီယာနဲ့သမီးငယ်ဆုံးတစ်ဖနီထရမ့်တို့လည်းဒီခီးစင်မှာလိုက်ပါခဲ့ကြပါတယ်။သမ္မတထရမ့်အနေနဲ့ယာရူးကနေဇွန်လ9ရက်နေ့နှုတ်ထွက်တော့မယ်ဝင်ကြီးချုပ်ထရီဇာမေနဲ့ဒီကနေ့အင်္ဂါနေ့မှာတွေ့ဆုံမှုရှိပါတယ်။ဒီဒီခေါ်ဒုတိယကမ္ဘာစစ်ပြီးဆုံးတဲ့85နှစ်မြောက်ထိမ့်မှအခမ်းအနားတွေကိုတော့အင်္ဂလိပ်ရေလက်ကြားတစ်ဖက်တစ်ချက်ရှိဗြိတိန်နဲ့ပြင်သစ်နိုင်ငံလုံးမှာကျင်းပမယ့်အခမ်းအနားကိုတက်ရောက်ဖို့ရှိပြီးအိုင်ယာလန်ကိုလည်းသမ္မတအဖြစ်နဲ့ပထမဦးဆုံးချင်းဒီခီးစင်မှာတွားရောက်ဖို့ရှိပါတယ်ရှင
်။ဒေါ်လာတန်တင်မြတ်သွားတာပါ။ဆက်လက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ checks နိုင်ငံခီးစဉ်အကြောင်းပြောပြမှာပါမြန်မာနိုင်ငံကရခိုင်ပြည်နယ်နဲ့အခြားတိုင်းရင်းသားပြည်ပကတွေနဲ့ပတ်သက်ရင်နိုင်ငံတကာအနေနဲ့လူမှုအတိုင်းဝိုင်းတွေကြားစိတ်ဝမ်းကွဲအောင်မလုပ်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်က checks သမရနိုင်ငံခီးစဉ်အတွင်းပြောကြားလိုက်ပါတယ်မြန်မာအပေါ်ချမှတ်ထားတဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တချို့ကိုသူ့အနေနဲ့သဘောမတူကြောင်းကိုလည်းတင်းနနာနေက break မြောက်မှာလုတ်တဲ့ checks ဝန်ကြီးချုပ် Andrej Babis နဲ့ပူတွဲသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံကိုတင်ပြမှာပါ
။၃ရက်ကြာချစ်ချီခီးစဉ်ဖြစ်ချက်သမရနိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာမနစ်တနေ့လာနေကချက်ဝင်ကြီးချုပ်အန်ဒရူးဘာဘီးစ်နဲ့မြို့တော်ပရက်မှာတွေ့ဆုံဆွေးနွေးပြီးပူတွဲသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ချက်နိုင်ငံကိုတူလာရတဲ့အကြောင်းရင်းတစ်ခုကလည်းမြန်မာတန်ယုံပြန်ပြီးဖွင့်ဖို့အတွက်ဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်။ Thank you, Excellency. It's a pleasure to be here in Prague for the second time.
သူပြောသွားတာကအခုချက်နိုင်ငံခီးစဉ်ဟာသူ့အတွက်ခုနှစ်နှစ်အတွင်းဒုတိယအကြိမ်မြောက်ဖြစ်ပြီးမြန်မာတန်ယုံအခုလိုပြန်ဖွင့်နိုင်တာဟာနှစ်နိုင်ငံဆက်ဆက်ရေးတိုးတက်မြင့်မားကောင်းမွန်လာတဲ့လက္ခဏာဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကပြောသွားတာပါ။ဒါအပြင်1980ခုနှစ်တွေတဝိုက်ကမြန်မာဘက်ကနေချက်နိုင်ငံနဲ့တန်တမန်ဆက်ဆံရေးဖြတ်တောက်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပြီးအခုတော့နှစ်နိုင်ငံဆက်ဆံရေးမှာပြည်သူအချင်းချင်းစစ်မှန်တဲ့ဆက်ဆံရေးမျိုးတည်ဆောက်ဖို့မြန်မာအနေနဲ့မျှော်လင့်ကြောင်းဒေါ်ဆန်းစုကြည်ကပြောပါရတယ်။နိုင်ငံတကာအတိုင်းပိုင်းကအာယုံဆိုင်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလူမျိုးတုံးတပ်ဖြတ်ကျူးလွန်မှုစတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ကိုသတင်းတောက်တွေကဝိုင်းဝန်းမေးခွန်းထုတ်ခဲ့ကြပါတယ်။ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့နိုင်ငံတကာတန်တမန်နှစ်ဦးပါဝင်တဲ့စုံစမ်းရေးကော်မရှင်ဖွဲ့ပြီးဆောင်ရွက်နေကြောင်းဒေါ်ဆန်းစုကြည်ကတုံ့ပြန်ပြောဆိုခဲ့ပါတယ်။အဲ့ဒီလိုဒေါက်ဆန်းစုကြည်ဘက်ကသတင်းထောက်တွေရဲ့အမေကိုဖြေကြားရမှာကုလသမဂ္ဂရဲ့မြန်မာပေါ်ဆုံးဖြတ်ချက်တချို့ကိုသူ့အနေနဲ့သဘောမတူကြောင်းနဲ့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ရခိုင်ပြည်နယ်ကလူမှုအတိုင်းဝိုင်းနေကြစိတ်ဝမ်းကွဲအောင်မလုပ်ဖို့သူကအခုလိုဝေဖန်ပြောဆိုခဲ့ပါတယ
် Everybody who wants peace and harmony and rights for all the peoples in Rakhine Muslims Rakhines and all the ethnic
ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တွေနဲ့ရခိုင်တွေအပြင်တခြားတိုင်းရင်းသားအလုံးအတွက်ငင်းချမ်းရေးတာယာဝါပြောရေးလူခွင့်ရရရှိတာကိုမြင်လို့ကြတဲ့လူတိုင်းနေနဲ့သူတို့တွေကြမှာစိတ်ဝမ်းကွဲအောင်လုပ်မယ်အစားအတူတကွလက်တွေပြီးကျိုးပန်းဆောင်ရွက်တင်ပါတယ
်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရတားဆိုရလက်ထက်မြန်မာနိုင်ငံမှာပြင်းထန်လာတဲ့လူခွင့်ရချိုးဖောက်မှုတွေဆက်ပြီးရှိနေတဲ့အခြေအနေနဲ့ပတ်သက်လို့ချက်ဝင်ကြီးချုပ်အန်ဒရူးဘာဘီးစ်ရဲ့သဘောထားကိုလည်းသတင်းထောက်တွေကမေးမြန်းခဲ့ပါတယ်။အုပ်ချုပ်ရေးအာဏာမှာစစ်တပ်အခန်းကဏ္ဍဆက်ပြီးရှိနေတဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးအခြေအနေကိုစာနာနားလည်တဲ့အနေအထားနဲ့ဒေါက်ဆန်းစုကြည်ကိုချက်ဝင်ကြီးချုပ်ကကာကွယ်ပြောဆိုသွားတာတွေ့ရတယ်လို့ချက်သမ္မတနိုင်ငံမှာအခြေချနေထိုင်နေတဲ့ကိုလင်းတန်းက VOA ကိုပြောပါတယ်။
ဒီချက်ကသူ့အကာအကွယ်ပေးလိုက်တဲ့သဘောပဲဒီနေ့လေဝင်းကျုပ်ကလည်းအပြတ်ရက်လိုက်တဲ့သဘောပဲမြန်မာကိုလေဟိုလူခွေချိုးပေါမှုတွေဆိုးရတယ်မှတ်တမ်းရှိတယ်လို့ဆိုပြီးမယ်လို့သူအဲ့ဒါကို reject လုပ်တတ်တဲ့သဘောပဲဒီဝင်းကြီးချုပ်ကပြောတာလေဒါမြန်မာနိုင်ငံဟာတဲ့ဒီလူခွေနယ်ပယ်တီတီမှာအင်မတန်ထူးခြားတဲ့ဒီအင်မတန်ကြီးမားတဲ့လှုပ်ဆောင်ချက်တွေအများကြီးလှုပ်ဆောင်လာလို့ပြရပါတယ်ဒါကြောင့်မို့လို့သူ့အနေနဲ့ချစ်ချူကုန်ပြပါတယ်တဲ့မြန်မာနိုင်ငံဟာဒီအတိတ်ကကောလက်ရှိပြစ်ဆုပ်ပံမှာကောအတော်ရှုပ်ထွေးပြီးတော့ပြည်ပခါတွေအများကြီးရှိတဲ့နိုင်ငံဖြစ်တဲ့အခါကျတော့လုံလောက်တဲ့ဒီအချိန်တစ်ခုယူပြီးမှဒီအသွင်ကပြောင်းရေးကာလဟာလေလုံလောက်တဲ့အချိန်တစ်ခုယူမှရမယ်ဆိုတာသူကနားလေတဲ့စံတမမျက်နှာစာရတာစာမျက်နှာတစ်ဖွင့်ပြီးတော့ပုံမတွုံးမြင့်နဲ့ပုံမနီးကပ်တဲ့စီးပွားရေးနိုင်ငံပြုပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်သွားဖို့အတွက်မျှော်လင့်တယ်တဲ့
ဟုတ်ကဲ့ဒါဆိုရင်ဒီစစ်ကောင်းဆောင်တွေကိုပြစ်မှတ်ထားပိတ်ဆို့အရေးယူထားတဲ့ဥရောပသမဂ္ဂအဖွဲ့ဝင်ချက်နိုင်ငံကအခုလိုမြန်မာနဲ့ဆက်ဆံရေးချိကပ်ပုံမှာဥရောပသမဂ္ဂနဲ့မတူဘဲကွာခြားနေတဲ့အပေါ်မှာဘယ်လိုသုံးသပ်လဲရှင်
။ဒီချက်နိုင်ငံကချိကပ်မှုကြတော့အဲ့လိုပြစ်တင်တဲ့ပုံစံနဲ့မချိကပ်ဘူးသူတို့ blame game လုပ်ဘူးပေါ့နော်။အဲ့လိုမလုပ်ဘဲနဲ့သူကကြတော့အဲသူတိုးတိုးတိတ်တိတ်နဲ့လိုလုပ်တာတော့နိုင်ငံတကာလဲမှာဘယ်လိုဖြစ်နိုင်လဲဒါတွေအခြေအနေဘယ်လိုရှိသလဲသူကတိုးတိုးတိတ်တိတ်နဲ့ချိကပ်ပြောဆိုတဲ့လက္ခဏာတွေ့ရတယ်။အဲ့လိုတိုးတိုးတိတ်တိတ်နဲ့လက္ခဏာချိကပ်ပြောဆိုတဲ့အပေါ်မှာဒေါ်သန်းစုကြည်ရဲ့လက္ခဏာလည်းပုံရအဲ့ဒီမှာနေသူရဲ့ဆက်ဆံရေးဟိုပြည်ပြစ်တယ်လို့ကျွန်တော်တို့ကဒီလိုမြင်နေပါတော့ချက်နဲ့မြန်မာဆက်ဆံရေးပေါ့နောက်တစ်ခုကတော့ဒီမြန်မာနိုင်ငံမှာယင်းနှိမ့်နိုင်မှုတွေလာဖို့အတွက်ကိုလည်းပဲဒီချက်ကနေပြီးတော့တဆင့်ပေါ့ဥရောပနိုင်ငံတွေကဒီ investor တွေကိုခေါ်လာနိုင်အောင်ချက်လုပ်ငန်းရှင်တွေလည်းပဲလာနိုင်အောင်လို့အတွက်ချင်းခတ်တာတွေကတိမ်မွေ့တယ်လို့ပြောလို့ရတယ်ဒီအတွက်ကြောင့်ဒီမြန်မာနိုင်ငံကလည်းလက်ရှိအခြေအနေမှာဟိုတရုတ်ယင်းနှိမ့်နိုင်မှုတွေစာလို့ရှိရင်တော့ဒီဘက်ကဒီဥရောပယင်းနှိမ့်နိုင်တဲ့သူတွေကိုသူတို့ပို့လို့လာတယ်ဆိုတော့ကျွန်တော်ထင်ရှားတယ်
ဒီကနေ့အင်္ဂါနေ့မှာတော့ check နိုင်ငံသားဝင်ကြီး Thomas Patrick နဲ့နက်ဆာအတူစားပြီးတဲ့နောက် check မြန်မာနှစ်နိုင်ငံစီးပွားရေးညီလာခံကိုခေါင်းဆောင်နှစ်ဦးလုံးတက်ရောက်မှာဖြစ်ပါတယ်။အဲဒီနောက် check သမရမီလိုစီမန်နဲ့ဒေါန်ဆန်းစုကြည်တွေ့ဆုံဖို့ရှိသလိုမြန်မာတန်ယုံဖွင့်လှစ်ပွဲအခမ်းအနားကိုလည်းတက်ရောက်ဖို့ရှိပါတယ်။ဗုဒ္ဓဘုနေ့မနက်မှာတော့ Hungary နိုင်ငံကိုအလုတ်ခီးစဉ်ဖြစ်ဒေါန်ဆန်းစုကြည်ကဆက်လက်ထွက်ခွာမှာဖြစ်ပါတယ်ရှင်
။မတ်အင်ဂျင်နိုင်ပြောပြတော့တာပါ။ဆလပီဒေတာတွင်တင်ပြတဲ့ပုဂ္ဂိုလ်တင်ပြပါမယ်။ထိုင်းနိုင်ငံ Celebrity KI အတွင်းကနာမည်ကြီးအမွာငရဲမူရီဂိုင်းဝင်နေတဲ့အတူထိုင်းမြန်မာနယ်စပ်ကတင်သွင်းလာတဲ့ကာလတံပိုးဘန်းငွေတန်ပေါင်း 2,500 လောက်တန်ပိုးရှိတဲ့ Ice လို့ခေါ်တဲ့မူရီစေးကီလို900နဲ့စိတ်ကြွစေး၄တန်းဒီဘက်ကိုမေလ31ရက်နေ့ကဖမ်းမိခဲ့ကြောင်းထိုင်းရဲချုပ်ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျ။
အမွာငရဲဂိုင်းလို့အမည်ရတဲ့ခိုင်းနဲ့ဆက်နွယ်နေတဲ့နွန်ထဗူရီခရိုင်အမှတ်1နယ်မြေမှာနောက်ထပ်မူရီခိုင်းဝင်တွေကိုထပ်မံဖမ်းဆီးလိုက်ပြီးတဲ့နောက် Ice လို့ခေါ်တဲ့မူရီစေးဝါကီလို900နဲ့အတူစိတ်ကြွစေးပြားနေသန်းနီးပါးကိုဖမ်းမိခဲ့တာပါထိုင်းဒုတိယရဲချုပ်ချက်လန်ကရက်စီဝရာခန်ကတော့သတင်းစာရှင်းလင်းပွဲအတွင်းမှာအခုလိုပြောဆိုသွားပါတယ်အပါချီခိုင်းလို့ခေါ်တဲ့အမွာငရဲခိုင်းဟာတံပိုးကြီးစိန်ခံကားတွေကိုတုံးပြီးထိုင်းမြောက်ပိုင်းကနေလာနေတဲ့မူရစ်စေးဝါးတွေကိုတန်းနဲ့ချီပြီးကားဆင်းလုံးပြည့်ဖြန့်ချီတဲဆောင်ပေးနေတဲ့အဖွဲဖြစ်တဲ့အကြောင်းနဲ့ဒီမူရစ်ခိုင်းဟာအသက်23နှစ်ကနေ30အကြာထိုင်းလူငယ်တွေဖြစ်ပြီးခိုင်းဝင်ခုနှစ်ဦးထဲမှာအမျိုးသမီးနှစ်ဦးပါဝင်တယ်လို့ဆိုပါတယ်ရဲချုပ်ချလန်ကရက်စီဝရာခန်ကတော့ဒီခိုင်းနဲ့ဆက်ဆက်ပြီးထိုင်းမြောက်ပိုင်းချင်းရံခရိုင်ကနေထိုင်းတောင်ပိုင်းမလေးနယ်စပ်ထိပို့ဖို့အတွက်တည်ဆောင်လာတဲ့ဤစုစုအမျိုးအစားဇိမ်ခံကားထဲမှာတော့ Ice လို့ခေါ်တဲ့မူရီစေးဝါးကီလို900ကိုဗန်ကောက်မြို့ဆိုင်မိုင်းအဝေးပြေးလမ်းမကြီးမှာပိတ်ဆို့ဖမ်းဆီးနိုင်ခဲ့ကြောင်းပြောဆိုသွားပါတယ်။ထိုင်းမူရီစေးဝါးတပ်ဖွဲ့ရဲ့ချမှတ်ထားတဲ့မူဝါဒအတိုင်းမူရီစေးဝါးတွေကိုနိုင်ငံအတွင်းဝင်မလာအောင်ပိတ်ဆို့တားဆီးမယ်ဝင်လာခဲ့ရင်လည်းရအောင်လိုက်ဖမ်းမယ်ဆိုတဲ့မူဝါဒအတိုင်းမူရီလက်ကြီးခိုင်းဝင်နေနဲ့ဆက်နွယ်နေသူတွေကိုပါစက်တိုက်ရှင်းလင်းနေပြီဖြစ်ကြောင်းရဲချုပ်ကပြောဆိုသွားပါတယ်။ထိုင်းနိုင်ငံတွင်ကိုမူရီစေးဝါးတွေအဓိကဝင်နေတဲ့လမ်းကြောင်းကတော့ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကဖြစ်ပြီးအဲ့ဒီနယ်မြေကိုတော့စစ်စင်ရေးနယ်မြေဖြစ်သတ်မှတ်ပြီးစက်တိုက်ဖမ်းဆီးမှုတွေလုပ်နေပေမဲ့မူရီစေးဝါးတည်ဆောင်မှုတွေကများလွန်းတဲ့အတွက်တချို့မူရီစေးဝါးတွေကိုတော့ဗန်ကောက်ရောက်မှပဲဖမ်းဆီးနိုင်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလကစပြီး2019ခုနှစ်မတ်လအထိ6လအတွင်းမှာတော့စိတ်ကြွစေးပြားတန်း300ကျော်ဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းအနာဘိုင်းတွေကသတင်းထုတ်ပြန်ခဲ့ပြီးစိတ်ကြွစေးပြားတန်း200ကျော်ဟာချင်းရိုင်ခရိုင်ထဲမှာပဲဖမ်းဆီးမိတာဖြစ်တယ်လို့လည်းပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားခဲ့ပါတယ်ရှင်
မအေးမှတင်ပြသွားတာပါဆက်လက်ပြီးဒေတာတွင်သတင်းတစ်ပုဒ်ဖြစ်တဲ့ရွေးကောက်ပွဲလွန်အိန္ဒိယနိုင်ငံရေးသတင်းဆောင်ပါတစ်ပုဒ်ကိုနားဆင်ရပါမယ်အိန္ဒိယဝန်ကြီးချုပ်နာရန္ဒရာမိုဒီကဝန်ကြီးချုပ်ဒုတိယသက်တမ်းကိုစတင်လိုက်ချိန်မှာပဲအိန္ဒိယနိုင်ငံကလူနည်းစုအတိုင်းအဝိုင်းတွေကိုစီးယုံတဲ့အနေနဲ့ရွေးကောက်ခံလွှတ်တော်အမတ်အသစ်တွေကိုလူနည်းစုတွေနဲ့ယုံကြည်မှုရအောင်ကြိုးစားဖို့တိုက်တွန်းလိုက်ပါတယ်ဟိန္ဒူကြီးစိုးတဲ့အိန္ဒိယမှာမွတ်စလင်ဘာသာဝင်တန်90လောက်ရှိတဲ့အထက်မှာဟိန္ဒူမျိုးသားရေးပါတီပရာတီယာဂျနတာပါတီကအပြတ်သက်အနိုင်ရတာကြောင့်နိုင်ငံရဲ့ဘာသာရေးရဗက်မလိုက်တဲ့အစဉ်အလာအားနဲ့သွားနိုင်တယ်လို့တချို့ကစိုးရိမ်ကြတဲ့အခြေအနေမှာလူမှုအတိုင်းအဝိုင်းတွေကဘယ်လိုတုံ့ပြန်ကြသလဲဆိုတာကိုသိရဖို့အတွက် VOA သတင်းတောက်အာဂျနာပရချာကတင်ပြထားတာကိုမတ်သိတီတိုက်ကတင်ပြပေးပါပါခင်ဗျာ
မွတ်စလင်တို့ရဲ့ရမဒန်ဥပုပ်လဝါဖြည့်ခြင်းဒေလီမြို့တော်ရဲ့အထင်ကရဂျမားမာဂျစ်ဘလီအပြင်ကလူစီကားတဲ့လမ်းမာတွေပေါ်မှာတော့စွန်ပလွန်သီးတွေနဲ့တခြားရိုးရာအစားအသောက်တွေကိုဈေးတယ်တွေကရောင်းချနေကြပါတယ်ဒီလိုပွဲတော်တွေကျင်းပနေကြပြီးမယ်လို့လဲဝန်ကြီးချုပ်နရိန္ဒရာမိုဒီရဲ့ဒုတိယသက်တမ်းစတင်လိုက်တာနဲ့အတူစိုးရိမ်မှုတွေရှိနေကြပါတယ်ဆန်ရှင်တူဖြစ်တဲ့မိုဟာမက်ရီဟန်ကတော့ဟင်ဒီဘာသာစကားနဲ့အခုလိုပြောပါတယ်
हम मुस्लिम लोगों में जो टेंशन दे
बीजेपी आना या ला जे मा तुरो का तहाजादा ဖြစ်မှုကိုဖျက်ခဲ့တာကြောင့်ကျွန်တော်တို့မွတ်စလင်တွေကြားမှာမပြည့်လည်မှုတွေရှိပါတယ
် बीजेपी ပါတီရဲ့ပထမသက်တမ်းအတွင်းတုန်းကတော့နွားတွေကိုစေတနာဝန်ထမ်းစောင့်ကြည့်သူတွေကမွတ်စလင်တွေအပေါ်တိုက်ခိုက်မှုတွေကြောင့် बीजेपी ပါတီရဲ့အပြတ်အသတ်အနိုင်ရမှုဟာလက်ရာဝါဒီဟင်ဒူအဖွဲ့တွေပိုပြီးတရားဥပဒေမဲ့ဖြစ်လာမလားဆိုတဲ့အပေါ်စိုးရိမ်မှုတွေတိုးလာပါတယ်အတိုက်ခံပါတီတွေကမဲရဖို့တခုတည်းကြည်ပြီးလူနည်းစုအတိုင်းဝိုင်းတွေကိုဆွဲတရားဟောတယ်လို့လဲဝင်းကြီးချုပ်ကပြစ်တင်ထားပြီးအစ်စ်ရွေးကောက်ခံထားရတဲ့ BJP ပါတီကလွှတ်တော်အမတ်တွေကိုလည်းသူတို့ရဲ့ယုံကြည်မှုရဖို့တိုက်တွန်းထားပါတယ်ဝင်းကြီးချုပ်နရင်ဒရာမိုဒီကဟင်ဒီဘာသာစကားနဲ့အခုလိုပြောပါတယ
်ကန္ဒစ်စကန္ဒမီလာကာကလနာဟဲအော်စပ်ကိုစာသလေ
ကျွန်တော်တို့အားလုံးရင်မောင်တန်းပြီးလှုပ်လှုပ်ကြပါမယ်လူနည်းစုတွေရင်ဆိုင်ခံစားနေကြရတဲ့အထင်မြင်မှားမှုတွေစိုးရင်ကြောင်းရမှုတွေကိုဆုံးသတ်ပြီးအားလုံးနဲ့တသားတည်းဖြစ်အောင်ဆောင်ရွက်ကြပါမယ်ဒါကကျွန်တော်တို့ရဲ့တာဝန်ဖြစ်ပါတယ
်ဒါပေမဲ့လည်းအများပြည်သူကြားတဟဆတာရှိမှုအပေါ်မှာတော့စိုးရိမ်ချက်တွေရှိနေပါတယ်မွတ်စလင်တဦးရဲ့ဘာသာရေးအရာစောင့်ထားတဲ့အုပ်ထုပ်ဆွဲဖြုတ်ခံရတဲ့ဆိုတဲ့အကြောင်းနောက်အမဲသားတည်လာတဲ့ဆိုတဲ့ဆွဆွဲချက်နဲ့အမျိုးသား၃ဦးရိုက်နှက်ခံရတယ်ဆိုတဲ့သတင်းတွေကြားပြီးထိတ်လန့်နေသူကတော့ဆန်ရှင်မိုဟာမက်စစ်ကန္ဒရာဖြစ်ပါတယ် BJP ရဲ့နိုင်ငံရေးအရာကြီးစိုးထမှုကဟိန္ဒူဦးစားပေးတဲ့ကိစ္စဖြစ်လာနိုင်ပြီးဘာသာရေးအရာကွဲပြားမှုတွေပိုပြီးနှက်ဆိုင်လာမှာကိုဝေဖန်သူတွေကစိုးရိမ်ကြပါတယ်အယူဝါဒတွေတိတိတသားကွဲပြားစေတဲ့စီယုံမှုတွေကအထောက်အကူမဖြစ်စေပါဘူးCNN News 18ကနိုင်ငံရေးသုံးသပ်သူအဂျွိုင်းဘိုစီကအခုလိုပြောပါတယ
် There have been several members of the BJP and some actually responsible
မွတ်စလင်လူမှုအတိုင်းအဝိုင်းကိုယုံကြည်လို့မရနိုင်ဘူးဆိုတာမျိုးသဘောဆောင်တဲ့ပြောဆိုချက်တွေကိုတခါတခါပြောခဲ့ကြတဲ့အထက်မှာ BJP ပါတီဝင်တော်တော်များများပါပါတယ်နောက်လွှတ်တော်အမတ်တွေနဲ့ပါတီအကြီးအကဲခေါင်းဆောင်ပိုင်းကတာဝန်ရှိသူတချို့လည်းပါပါတယ်
ဝင်ကြီးချုပ်ကအပြောနဲ့အလုံကြီးမှယုံကြည်မှုရောနေတာကိုဖြစ်ရှင်းနိုင်မှာဖြစ်တယ်လို့ရှုမြင်သူတဦးကတော့ဆန်ရှင်မိုဟာမက်အစ်ဟတ်ခန်ဖြစ်ပါတယ
် His words were welcome but he must stand by
သူရဲ့ပြောဆိုချက်တွေကိုကြိုးစားပါတယ်ဒါပေမဲ့သူ့အနေနဲ့ပြောတဲ့အတိုင်းရပ်တည်ရပါမယ်အားလုံးကိုတသားတည်းထားရပါမယ
်ဝင်ကြီးချုပ်မိုဒီအစိုးရရဲ့ဥတီချက်ကတော့စောင့်ကြည့်ချရအောင်ပါပါCNN News 18ရဲ့နိုင်ငံရေးသုံးသပ်သူ Ejoin Bose ကအခုလိုပြောပါတယ
် We may be seeing a new India whether the glue to this new India
India ကိုအသွင်သစ်နဲ့ကျွန်တော်တို့တွေ့ရနိုင်ပါတယ်အသွင်သစ်အိန္ဒိယမှာဟိန္ဒူအမျိုးသားရေးတချို့ပူးပေါင်းပါဝင်မလားဆိုတာကတော့စောင့်ကြည့်ရမှာပါဘာတွေဖြစ်မလဲဆိုတာကိုကြောက်ချက်ချဖို့စောလုံးနေပါသေးတယ်
စိုးရိမ်ကြောက်လန့်မှုတွေဒါမှမဟုတ်လဲအခွင့်အရေးပေးဘက်လိုက်မှုတွေကင်းခဲ့တဲ့မျိုးဆက်ပေါင်းများစွာရရှိခဲ့တဲ့အခြေအနေမျိုးအတိုင်းဆက်ပြီးနေသွားနိုင်ဖို့တခုတည်းသာဘဝမှာအလိုရှိပါတယ်လို့လဲဒေသခံတွေကပြောဆိုကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါတော်ရရှင်များခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ4ရက်အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းတူမီဒီယာ32 40 48နဲ့လိုင်းလက်မီဒီယာ190တို့ကနေမနက်9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဆက်လက်နားဆင်ရမယ့်အစီအစဉ်တွေထဲကအပတ်စဉ်စီးပွားရေးအစီအစဉ်မှာတော့
လက်ရှိကျွန်တော်အစိုးရအနေနဲ့လည်းဒီညမောင်းကျင်းလင်းတွေကို2018ခုနှစ်ကစပြီးပြေးလိုက်တယ်အော်ဒုတိယတစ်ခုကကြာတော့ကျွန်တော်တို့အရေးရန်ကုန်လိုင်းဆင်ပေါ့နော်ရန်ကုန်လိုင်းချတာမှုတွေပိတ်ထားတ
ာမြန်မာဆွေရကမော်ဒကတင်သွင်းမှုမူဝါဒပြောင်းလဲလိုက်တာကြောင့်ဘာတွေအပြောင်းလဲရှိတယ်လဲဆိုတာနားဆင်ကြရမှာပါဒီအစီအစဉ်ပြင်ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်လို့ချက်မနက်ခင်းအင်္ဂလိပ်စာသတင်းစာနဲ့အတူအပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သုတဆုံလင် American Twin ကိုမကြာခင်မှာနားဆင်ကြရပါမယ်ဒီအစီအစဉ်တွေကအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားကြတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလဆောင်မရှင်ရဲ့အပေါ်မပြက်ဒေါခင်မျိုးတက်နဲ့အတူကောက်နှုတ်တင်ပြတာကိုနားဆင်နိုင်ကြပါရခင်ဗျ
။လွယ်လင်းတကူပျက်စီးသွားနိုင်တဲ့အလှတရား Fragile Beauty ဆိုတဲ့ခေါင်းစဉ်နဲ့ဗကန်ကထိမ့်သိမ်းလုပ်ငန်းအနေထားနဲ့ပတ်သက်ပြီးဆောင်မရှင် Martin Ott ရဲ့ဆောင်းပါးကိုတနင်္လာနေ့ထုတ် Dashlandy Online မှာဖတ်ပါတယ်။ကမ္ဘာမှာထင်ရှားကျော်ကြတဲ့မြန်မာနိုင်ငံကဗကန်ရှိဟောင်းမျိုးမှာသိမ့်မကြခင်နှစ်တွေအတွင်းငရင်ထန်အကြီးကျယ်ခံရပြီးဆူဆူဝါဝါပျက်စီးသွားချိန်မှာမြန်မာကဗကန်ကိုကုလသမဂ္ဂ UNESCO ရဲ့ကမ္ဘာအမွေအနှစ်ဆင်းဝင်ဖို့အတွက်ကြိုးစားနေတဲ့အချိန်ပါတဲ့2016နွေရာသီမှာပြင်းအား 6.8% ရှိတဲ့ငရင်လှုပ်ခဲ့တဲ့အတွက်ဈေးဒီပထိုးပေါင်း 2,000 ကျော်ရှိတဲ့ဗကန်မှာ400လောက်ပျက်စီးခဲ့ရတယ်လို့တချို့ကပြိုကျမဲ့အန္တရာယ်နဲ့ကြုံနေရပြီးပြိုမကျအောင်အမြန်ပြုပြင်ပံ့ပိုးပေးဖို့အတွက်လိုအပ်လာတာပါဒီကမှာကမ္ဘာအမွေနဲ့ရှင်းဝင်နိုင်ဖို့အတွက်အနေထားအတွက်မျှော်လင့်ချက်တွေလည်းအစပိုင်းမှာမှေးမိန်ခဲ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့ငရင်တန်းခံရပြီး6လကြာမှာတော့ဒေသအာဏာပိုင်တွေနဲ့နိုင်ငံတကာကျွမ်းကျင်သူတွေဟာပြန်လည်ပြုပြင်ထိန်းသိမ်းလုပ်နိုင်မှုအတွက်ပထမဆုံးနိုင်ငံတကာညီလာခံကိုကျင်းပခဲ့ပါတယ်။နောက်2019မှာတော့ဗကန်ကပကြီးတွေအတွက်တစ်ခုကျောက်တွေနဲ့တည်ထားတဲ့ဈေးဒီပထိုးတွေအတွက်တစ်ခုစီမံကိန်းနှစ်ခုဆွဲပြီးထိန်းသိမ်းရေးအတွက်အဖွဲ့ခွဲပြီးလှုပ်ဆောင်ခဲ့တာပါ။ဂျာမနီနိုင်ငံယဉ်ကျေးမှုအမွေနဲ့ထိန်းသိမ်းရေးအဖွဲ့ Society for the Preservation of Cultural Heritage ကကျွမ်းကျင်ပညာရှင် Andrea Tufel ကပကံပကြီးထိန်းသိမ်းရေးအတွက်ဦးဆောင်တယ်လို့ဇီဒီပထိုးတွေထိန်းသိမ်းရေးကိုတော့ကမ်ဘောဒီးယားက Angkor Wat နဲ့ထိုင်းကအယုဒ္ဓယာတွေမှာတာဝန်ယူဆောင်ရွက်ခဲ့တဲ့ပမောက္ခ Hans Lesen နဲ့ဒေါက်တာ Esther Lesen တို့ဇနီးမောင်နှံဦးဆောင်ပြီးမြန်မာပညာရှင်တွေနဲ့လက်တွဲပြီးဆောင်ရွက်ခဲ့တာပါထိမ့်သိမ့်ရင်နဲ့အတူဒေသခံတွေကိုရှေးဟောင်းလျာမပျက်စီးအောင်ထိမ့်သိမ့်နဲ့အတတ်ပညာကျွမ်းကျင်လာအောင်ပါသင်ကြားပေးဖို့ကြိုးစားခဲ့ပါတယ်တဲ့ဒီကျွမ်းကျင်ပညာရှင်တွေအနေနဲ့ယိုယွင်းနေတဲ့ဗကံဖျားတွေကိုပြုပြင်ရမှာမျှော်လင့်ထားတာတဲ့ပိုးပြီးခက်ခဲနေတယ်လို့ဆိုပါတယ်ပျက်စီးသွားတဲ့အနေထားကတိတ်ကိုဆိုးတဲ့ကြားတဲ့တီထားတဲ့ကြောက်တုံးတွေရဲ့အခြေအနေကတိတ်မကောင်းပဲပျက်စီးလွယ်တဲ့အပြင်ဖခင်တွေအကြလိလဆန်းစစ်မှုတွေလုပ်တဲ့အခါမြန်မာဗုဒ္ဓဘာသာဝင်တွေရဲ့အယူကြောင့်ဖက်နှက်စည်းကွင်းမရှိတာကအလုတ်ကိုပိုးပြီးကြန့်ကြာစေတယ်လို့ကျွမ်းကျင်ပညာရှင်တွေကပြောပါတယ်။ဗကံဖခင်တွေမှာရှိတဲ့တဲကြောင်မျိုးဟာသူတို့ထိန်းသိမ်းလုပ်ခဲ့တဲ့ကမ်ဘောဒီးယားကအန်ကောဝတ်မှာရှိတဲ့တဲကြောင်မျိုးနဲ့မတူဘူးလို့ပြောပါတယ်။သူတို့ဟာဇီရီပထိုးတွေရဲ့ပျက်စီးမှုကိုပထမဆုံးလေ့လာဆန်းစစ်မှုနဲ့မှတ်တမ်းတင်ခဲ့ပြီးမှနောက်တစ်ဆင့်အနေနဲ့ဘယ်လိုနည်းမျိုးတွေနဲ့ထိန်းသိမ်းရမလဲထိန်းသိမ်းရမှာဘယ်လိုပျက်စီးမျိုးကိုသုံးဖို့လိုအပ်တယ်ဆိုတော့ကိုတွက်ချက်ခဲ့တယ်လို့ဆိုပါတယ်လက်ရှိမှာတော့ဗကန်ဇီရီတွေကိုတည်ထားတဲ့ကြောက်တွေမှာဘာတွေနဲ့ဖွဲ့စည်းထားတယ်ဆိုတာကိုလေ့လာနေကြတာပါတနည်းတစ်မျိုးမယိုးနိုင်တဲ့အတားအဆီးတွေကြုံရပေမဲ့သူတို့လုပ်ရမယ့်အလုပ်ကိုအပြတ်မခံခဲ့ဘူးလို့ပ မောက်ကလေးရှင်ကပြောကြောင်းနဲ့ဖော်ပြထားပါတယ်။ပကံပါမပါမသိရသေးပေမဲ့ UNESCO ကော်မတီအဖွဲ့ဟာကမ္ဘာရှေ့အောင်မွေနဲ့ဆင်ထဲထပ်ထည့်မဲ့နေရာကိုရွေးဖို့အတွက်လာမယ့်ဇူလိုင်လမှာအဇာဘိုင်ဂျန်ကဘာကူအစည်းအဝေးမှာဆုံးဖြတ်ဖို့ရှိနေတယ်လို့လည်းဖော်ပြထားပါတယ်
။မေလ28ရက်နေ့ရက်စွဲနဲ့ asiatimes.com မှာသွန်စင်ချောက်ရေးသားထားတဲ့မြန်မာဈေးကွက်မှာအမြတ်ရဖို့ထက်ကြုံတွေ့ရမယ့်အန္တရာယ်တွေပုံများနေသည်ဆိုရဲကောင်းစင်ပါစီးပွားရေးဆိုင်ရာစောင့်မကနေကောက်ထုတ်တင်ပြကြပါမယ်။မြန်မာဒီမိုကရေစီအဖွဲ့ချုပ်ပါတီတက်ခါစားမှာအဲ့ဒီအချိန်ကဗန္ဒာရေးဝန်ကြီးဦးကျော်ဝင်းကမြန်မာစီးပွားရေးအရှိန်နဲ့ဥမော့ဖို့အတွက်အစဉ်သင့်ပဲဆိုတဲ့စကားကိုစတင်ပြီးတော့ကိုကရေးသားထားပါတယ်။အာနာယူပြီးနှစ်နှစ်အကြာ2020ရွေးကောက်ပွဲနဲ့နှိကလာချိန်မှာတော့နိုင်ငံရေးအခြေအနေနဲ့ညံဖြစ်တဲ့မူဝါဒတွေကြောင့်ရင်းနှီးမြှုပ်နှံသူတွေအဝေးကိုပြေးကွန်ကြတာကြောင့်စီးပွားရေးဥမော့အောင်မလုပ်နိုင်ခဲ့ဘူးလို့ဆိုပါတယ်။ထောင်စန်းစုကြည်ဟာစီးပွားရေးကိုဦးစားမပေးဘဲသူ့အကြိုက်ငင်းငင်းရေးလုပ်ငန်းစဉ်ကိုသာအလေးထားရကနေမနစ်ကတော့ရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ဖို့စီးပွားရေးဝန်ကြီးဌာနအသစ်ဖန်တီးခဲ့ကြောင်းဒါပေမဲ့နိုင်ငံတွင်းကစီးပွားရေးအစုအဖွဲ့တွေကတော့ပြုပြင်ပြောင်းလဲရေးတွေနှေးကွေးနေတဲ့အပေါ်စိတ်မချမ်းသာဖြစ်နေစေဖြစ်ကြောင်းဖော်ပြထားပါတယ်။မြန်မာစီးပွားရေးပြုပြင်ပြောင်းလဲရေးနှေးကွေးနေပေမဲ့2018-2019ခုနှစ်မှာမြန်မာစီးပွားရေး 6.4 ရာခိုင်နှုန်းတိုးတက်မယ်လို့ကမ္ဘာငွေကြေးရမုံအဖွဲ့က IMF ကဆိုပါတယ်။ဒါပေမဲ့တရားဝင်စည်းရုံးတွေအရနိုင်ငံခြားတရရဲ့ရင်းနှီးမြှုပ်နှံမှုတွေ2019-2018ခုနှစ်အတွင်းကျဆင်းခဲ့တယ်လို့လည်းဆိုပါတယ်။အရင်သမရဥသိမ်းစဉ်လက်ထက်ပြုပြင်ပြောင်းလဲမှုတွေကြောင့်နောက်တိုင်းကစီးပွားရေးပိတ်ဆို့မှုတွေရေးသုံးမှုတွေနဲ့အတူနိုင်ငံကပံ့ပိုးထောက်ပံ့မှုတွေများခဲ့တယ်လို့ခီးတွားလာရေးစွန့်အင်နဲ့ Telecom လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုတွေမြင့်တက်လာခဲ့ပါတယ်။အခုတော့ Corporation ဆိုင်ရာဥပဒေနှစ်ခုကိုထုတ်ခဲ့ပြီးမဲ့လို့စစ်တပ်ရဲ့ Rohingya နှင်ထုတ်ရေးလှုပ်ဆောင်ချက်တွေကြောင့်နိုင်ငံရေးနဲ့လူမျိုးရေးဆိုင်ရာအရှုပ်ထွေးတွေဖြစ်ပေါ်လာလို့နိုင်ငံခြားခီးတဲ့ဓာရောက်မှုနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုထိခိုက်စေပြီးဥရောပအထည်ချုပ်လုပ်ငန်းအတိုင်းအဝန်းကလည်းရန်ဂျာကိစ္စဖြေရှင်းဖို့နိုင်ငံရေးဆန္ဒရှိဖို့လိုလားနေတယ်လို့ဆိုပါရယ်။ဥသိမ်းစိန်အစိုးရလက်ထက်မှာစတင်ခဲ့တဲ့တိလဝါအထူးစည်းဝါးရေးဆောင်ကတော့မြန်မာနိုင်ငံရဲ့အောင်မြင်မှုတွေရဲ့ဦးစီးဦးဆောင်လို့ဒေါက်ဆန်းစုကြည်ကပြောပြီးသူ့ရဲ့ NLD အစိုးရကဒါကိုနမူနာယူမဲ့အနေထားရှိတယ်လို့ဆိုပါရယ်။တိလဝါပြင်ပတခြားနေရာတွေမှာဂျပန်ရင်းနှီးမြှုပ်နှံမှုတွေလာစေခြင်းတော့လျှက်စစ်မီလမ်းပတ်ဆက်သွယ်ရေးနဲ့ရှင်းလင်းပြီးတသမတ်ထဲရှိတဲ့ဥပဒေတွေရှိရမယ်ဆိုပြီးဂျပန်စီးပွားရေးသမားတိုမိုအကီယာပေကိုကိုကာရေးသားထားပါတယ်။အထူးချုပ်ပြောရရင်မြန်မာစီးပွားရေးဟာပြင်ပကအန္တရာယ်နှစ်ရပ်ကိုရင်ဆိုင်နေရပါတယ်လို့လည်းဆောင်းပါးကဆိုပါတယ်။ပထမတစ်ခုကတော့ရိုဟင်ဂျာဆိုင်ရာအခက်အခဲကိုမြန်မာနိုင်ငံကမဖြေရှင်းရင်ဥရောပသမဂ္ဂကအခွန်ကင်းလွခွင့်ကိုပြန်လည်ရုပ်သိမ်းနိုင်တဲ့အခြေအနေနဲ့နောက်တစ်ခုကမြန်မာနိုင်ငံကိုငွေကြေးခွာချမှုကိုဖြိုက်ဖျက်တဲ့နိုင်ငံစည်းရင်းမှာပြန်လည်ထည့်သွင်းနိုင်တဲ့အခြေအနေတွေလို့ဆိုပါရတယ်။2018ခုနှစ်ကငွေကြေးခွာချမှုဆိုင်ရာအာရှပစိဖိအဖွဲ့ကမြန်မာနိုင်ငံဟာအခုအချိန်ထိငွေကြေးခွာချမှုတိုက်ဖျက်ရေးဆိုင်ရာအကောင့်ထံမှုအပိုင်းမှာအားနည်းနေတဲ့ကြောင်းဖော်ပြထားတယ်လို့ဆိုကြောင်းပါခင်ဗျာ။
မဒရင်းမီဒီယာရုံးနဲ့တရင်သမားတွေအပေါ်ဝေဖန်တက်ခိုက်တာတွေအခုနောက်ပိုင်းမှာအတော့ကိုများလာတဲ့ပြင်ဆူဆူရွရွပြောဆိုထုတ်နှက်တာတွေမကြာခဏတွေ့လာရပါတယ်။အထူးသဖြင့်ရခိုင်ပြည်အရေးကိစ္စနဲ့ပတ်သက်တဲ့သတင်းတွေကိုရေးသားထုတ်လွှင့်နေအခါဒီမှာဗက်ပေါင်းစုံကဝေဖန်ထိုးနှက်ကြတာတွေ့ရပါတယ်။ဒီလိုအခြေအနေဘာကြောင့်ဖြစ်လာရတယ်လို့ကျွန်တော်တို့ VOE သောတာရှင်တွေယူဆကြပါသလဲ။ဒီကနေ့ခေတ်မြန်မာနိုင်ငံမှာသတင်းမီဒီယာရဲ့အခန်းကဏ္ဍပေါ်သောတာရှင်တို့ရဲ့သဘောထားအမြင်တွေကရောဘယ်လိုရှိပါသလဲ။အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာကိုယ်တိုင်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမှပို့ထားပေးပါကိုယ်တိုင်မပါဝင်နိုင်ဘူးဆိုရင်လည်းကိုဆွေးနွေးခြင်းတာကိုလိုရင်းတူရှင်းရေးပြီးစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOE ရဲ့ Facebook မှာလည်းရေးထားလို့ရပါတယ် VOE ရဲ့ဖုန်းနံပါတ်က0239238999လေး email လိပ်စာက burmese@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
အခုလက်ကြတာကတော့အပတ်စဉ် American ADM အသုံးအင်္ဂလိပ်စာသင်ခန်းစာပါဒေါ်လှလတန်းက George Grow နဲ့အတူတင်ဆက်ပေးပါမယ
်ဒီကနေ့မင်းတင်ပြမယ် ADM အသုံးက
Break a leg
ဖြစ်ပါတယ်စာလုံးပေါင်းက BREAK break ကချိုးတာ A ကတခုတချောင်းအလီဂျီလက်ခ်ကခြေတော့ဆိုတော့စပိုက်ခွင်းရဲ့ဓာတ်ရိုက်ဒီဘဲကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ ADM ဆိုတဲ့သဝိုက်ဒီဘဲကိုမရှင်းပြမီဒီအသုံးဆင်းသက်လာတဲ့နောက်ကျောင်းကိုအနည်းငယ်ရှင်းပြပါစီရှီခိကပြဇာတ်သဘင်လောကမှာအယူရှိခဲ့တာကဇမကာမီအနုပညာတဲ့တွေကိုပွဲအောင်အောင်မြင်ကနိုင်လေအောင်အရှင်းပြပါစီလို့ဆုမွန်ကောင်းတောင်းပေးလို့ရင် အယူသီးမှုတစ်ခုကပြောင်းပြန်ဆူတောင်းပေးဖို့ပဲဖြစ်ပါတယ်ဥပမာ break a leg ခြေထောက်ကျိုးပါစေလို့ဆူတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအတိပဲယူပြီးဒီပွဲကမဲ့လူကိုကန့်ကောက်ပါစေအောင်မြင်ပါစေလို့ဆူတောင်းပေးရရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါတယ်တတိယတော့အောင်မြင်ပါစေအဆင်ပြေပါစေလို့ပြောခဲ့ရင်တော့ပွဲကရမှာပြောင်းပြန်ဖြစ်ပြီးအစီအမပြေဖြစ်တဲ့အယူရှိပါတယ်။ဒါကြောင့်မလို့ break a leg လို့တူဦးကပြောလာတဲ့ဆိုရင် idiom ဆိုရဲ the white day တွေကတော့ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလည်သဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တဲ့ဆိုတာကိုနားလည်သိချင်ပါတယ်။ဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါတယ်။ဒီသုံးနှစ်ပတ်သက်လို့ George ကပြတဲ့ဥမာကတော့
It's important for our first performance tonightto be a success. So, break a leg, everybody.
ဒီညကမဲ့ပွဲကကျွန်တော်တို့ရဲ့ပထမအဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အားလုံးအဆင်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြေပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It's important for our first performance tonight to be a success. So, break a leg, everybody.
ကိုယ်ကန်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးအရဘယ်လိုပြောမလဲ
break a leg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် VOA အတွက်ထုတ်လွှင့်ပေးနေတဲ့ဒေါ်လှလတန်းရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ခုတော့စီးပွားရေးကဏ္ဍကိုအလှည့်ပေးကြရအောင်မြန်မာအစိုးရကမော်တကားတင်သွင်းမှုမူဝါဒပြောင်းလဲလိုက်လို့နိုင်ငံခြားကားထုတ်လုပ်ရေးလုပ်ငန်းတွေပြည်တွင်းမှာဝင်ရောက်ရင်းနှီးမြှုပ်နှံလာကြလို့မြန်မာမော်တော်ယာဉ်ထုတ်လုပ်ရေးနဲ့ဖြန့်ဖြူးရောင်းချရေးလုပ်ငန်းရှင်အသင်းဥက္ကဋ္ဌဒေါက်တာဆူထွန်းကပြောပါရယ်လက်ရှိမှာအမေရိကန်ဂျပန်ကိုရီးယားတို့အပြင်တရုတ်ကုမ္ပဏီတွေကပါပြည်ပကကားပစ္စည်းတွေတည်ယူလာပြီးပြည်တွင်းမှာတက်ဆင်ထုတ်လုပ်လာတာကြောင့်အလုပ်ကံအခွင့်အလမ်းကများများဆဆမရှိသေးဘူးဆိုပေမဲ့နောက်ပိုင်းမှာတော့တွင်ကျယ်လာလိမ့်မယ်လို့လည်းရှုမြင်ကြပါရယ်ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်သိန်ဂီထိုက်ကတင်ပြပေးထားပါရယ်
လထောင်းနဲ့ဆယ်ခုနှစ်ခုနှစ်ကတော့ကားတည်းစည်းကွက်မှာရောင်းအားစီး7000လောက်ရှိတာပေါ့နော်။2018မှာတော့စီး18000လောက်ရောင်းအားလို့ကားတည်းကတော့ရောင်းအားပုံများလာတဲ့ပုံမှာရှိတာပေါ့နော်။အဲလက်ရှိကျွန်တော်အစိုးရအနေနဲ့လည်းဒီညာမောင်းကျင်းင်းကို2018ခုနှစ်ကစပြီးပြေးလိုက်တယ်။နောက်ဒုတိယတစ်ခုကကျတော့ကျွန်တော်တို့ကရန်ကုန်လမ်းဆင်ပေါ့နော်။ရန်ကုန်ဆင်ချထားမှုတွေပိတ်ထားတာတော့လူးလူးလောက်ရှိပြီပေါ့နော်။အဲ့ဒီချက်တွေကြောင့်ဆိုတော့ဒီကားတဲ့ဈေးကွက်တော့ပိုပြီးဖွင့်ပြလာတဲ့သဘောရှိတယ်
။အခုဆရာရှိုးရူးကတော့ကားတစ်စိတ်ကအသစ်ပါဆရာ။အဲ့ဒါနဲ့ပတ်သက်ပြီးတော့ရော
ကားတဲ့မှာတော့မှ2မျိုးရှိတာပါဆရာမရေ။တစ်ခုကကျတော့ဘီဘားနေတင်သွင်းတဲ့ဟာပေါ့နော်။နောက်တစ်ခုကဘီရင်းမှာထုတ်လုပ်တဲ့ SKD ထုတ်လုပ်တဲ့ဆိုတာဟာရှိတော့။ဒီကတော့ရန်ကုန်တိုင်းအစိုးရအနေနဲ့ကဘီရင်းမှာထုတ်လုပ်တဲ့ကားတွေကိုပဲရန်ကုန်လမ်းစဉ်ပြီးတာပေါ့နော်။အဲပြီးတဲ့အကြောင်းမို့လက်ရှိတော့ဘီရင်းထုတ်လုပ်တဲ့ဟာပို့ပြီးတော့မှအားကြနာကျွန်တော်တို့လည်းနဲ့ဒီရင်းထုတ်လုပ်တဲ့တစ်စိတ်တစ်ခုဖြစ်တယ်ခုနကစိုးရီဆိုတဲ့တစ်စိတ်တစ်ခုကိုကျွန်တော်ကပြည်တွင်းမှာတက်ဆင်ထုတ်လုပ်ဖို့ပြီးခဲ့တဲ့ဒါလုံခဲ့တဲ့5လလောက်ကစပြီးစီစဉ်ခဲ့တာပေါ့နော်စိုးရီတစ်စိတ်ကတော့ကျွန်တော်က brand တစ်စိတ်ကတော့တရုတ် brand ပဲတိုးတော်လည်းပဲသူကဒီတရုတ်ပြည်မှာ Mitsubishi နဲ့တရုတ်ကုမ္ပဏီနဲ့ဆက်ဆက်လုပ်ခဲ့တာလုပ်ထားတဲ့ဟာဟိုအင်ဂျင်တို့ gearbox ဆိုတော့တရုတ်မှာအင်ဂျင်ကတော့ Mitsubishi ဖြစ်တာပေါ့ကျွန်တော်ပြောပါပြမှာတော့ကျွန်တော်တို့ဒီမြန်မာမျိုးသားတွေပိုင်ဒီကုမ္ပဏီနဲ့တကုံအမန်တက်ဆိုတဲ့ကုမ္ပဏီနာမည်နဲ့ကျွန်တော်တို့ကတရားရရင်တော့ယင်းမနေမှုလုပ်ပြီးတော့မှပြည်တွင်းမှာထုတ်လုပ်တဲ့ကားမျိုးစားတစ်ခုဖြစ်တယ်
။ Toyota တို့ဘာလို့ဝင်လာတဲ့ကိစ္စကရောအဓိကအခွန်ကိစ္စပဲလားဆရာဘလို့အကြောင်းချက်တွေပါနိုင်ပါလဲ
။အဲအခွန်ကတော့ incentive ကတော့ပြီးတာတစ်ခုပဲဒုတိယချက်ကတော့ရန်ကုန်တိုင်းဆင်ရဖို့အဓိကကြာ။ဟိုကဒီဘားအတွင်းတဲ့ကားတွေရန်ကုန်တိုင်းဆင်မရဘူးပေါ့ရန်ကုန်တိုင်းဆင်ယူမယ်ဆိုရင်ကျွန်တော်ကရေရေအောင်တစ်စီးကိုဝယ်ပြောမှာအစိုးရကပ်ပြီးတော့ရေရေအောင်ပါမစ်ဆိုတဲ့ဟာနဲ့ကျွန်တော်ကဒီရောင်းလဲစင်ရတယ်လက်ထားရတဲ့အနည်းဆုံးဟိုဝယ်350ဒေါ်လာ1000နီးပါးလောက်ကျွန်တော်ကုန်များသိရှိဒီဒီမှာထုတ်တဲ့ကားတွေကဒီရောင်းလဲစင်ရတယ်လို့ကြောက်မလို့အဲ့ဒီ incentive တော့ရတယ်ပေါ့နော
်ဒီတွင်းမှာတက်ဆင်ထုတ်လုပ်နေတာဘယ်နှစ်ခုလောက်ရှိပါပြီလဲ
တက်ဆင်ထုတ်လုပ်ဖို့လုပ်နေတဲ့ကုန်ပြီးတော့10ခုတော့လောက်ရှိတကယ်တမ်းတက်ဆင်ထုတ်လုပ်နေရတော့ကျွန်တော်ကဟို Suzuki ရှိတယ်နောက်တော့ Nissan ရှိတယ်နောက် Kia ရှိတယ် Honda ရှိတယ်နောက် Ford ရှိတယ်နောက်တော့ Li Fan ဆိုတဲ့ဘရန်ရှိတယ်နောက်ကျွန်တော်တို့ Sony ရှိတယ်နော်ဒါဆိုတော့အကြမ်းရင်းဒီ market ထဲမှာ
တကယ်ထုတ်လုပ်နေရတာ9ခုလောက်ရှိဟိုကြံတဲ့ကားအချို့ဟိုဟာရော MNC တင်ထားတဲ့ဟာရှိရဲ့နောက်ပြီးခဲ့တဲ့ကြက်ပိုင်းမှာလည်း SC Auto ဆိုပြီးတော့မှ body painter ပေါ့သူကတော့ bus ကားတွေ body paint လုပ်တာရှိတယ်နောက်ထပ်လုပ်ဖို့လုပ်နေရတော့ဒီ bus ဆိုဖို့တော့လုပ်နေ
ဟုတ်
ကဲ့ကျွန်တော်မြင်ရတော့ကြံတဲ့တရုတ် brand ကြီးလည်းထပ်ပြီးတော့မှဒီလင်းထုတ်လုပ်ဖို့တွေအခုတော့ပို့ပြီးတော့မှစီစဉ်လာကြတာတွေ့
ဒီပြည်တွင်းမှာဒီ motor car ဒီတက်ဆင်ထုတ်လုပ်တဲ့အခါရောက်တော့အလုတ်ကင်ဖန်တီးပေးနိုင်မှုပေါ့လေအရင်ကလုံးဝမရှိရတဲ့ဆိုင်တော့ရှိလာတာပေါ့ဒါပေမဲ့ဘယ်လောက်လောက်ရှိပါသလဲရှင
်ကျွန်တော်တို့ကဘာပဲပြောလို့ဆိုင်ရုံတစ်ခုဆိုရင်ဟိုဆူဆူကြီးတို့ကြီးတဲ့ဆိုင်ရုံဆိုရင်တော့အလုပ်သမား200ကျော်လောက်ရှိတာပေါ့နော်ဂျပန်လူမျိုးကတော့ management level မှာ400ယောက်ပဲရှိတယ်ဟိုတန်းနဲ့ကျွန်တော်တို့ဆိုင်ရုံဟိုထုတ်လုပ်မှုမများတဲ့ဆိုင်ရုံဆိုတော့အများဆုံးတော့100ကျော်လောက်တော့ရှိနေကြပါဘူးအလုပ်ကင်ခွင့်လန်းတော့ပုံပြီးကျွန်တော်ရှိလာနောက်ဒုတိယချက်ကရည်ကြီးတာကျွန်တော်တို့တိုင်းပြည်မှာဟိုအင်းနေရာနဲ့ပတ်သက်ပြီးဒီ R&D တို့ဟာမျိုးစက်မှုတက်ကတူတို့နီးပညာတက်ကတူတွေရှိတယ်။အဲဒီမှာဒီအော်တိုမိုဘိုင်းနဲ့ပတ်သက်တဲ့ဘွဲ့တွေရတာရှိတယ်။ဒါမက်ကနီကယ်ရတာရှိတယ်။အဲဒီလူတွေကနေတော့ဘာမှလုပ်စရာမရှိဘူး။ဒါဝါရှော့မှာသွားလုပ်နေတယ်လို့ကြာဝါရှော့ကလည်းတကယ်တမ်းကျတော့မလုပ်ရှင်ရဘူးပေါ့နော်။အဲ့တော့သူတို့အတွက်ကဘာပဲပြောကျွန်တော်တို့ကတက်တဲ့ပညာနဲ့အခုလိုကားဆဲုံတွေပေါ်လာတဲ့အတွက်ကြောင့်မို့သူတက်တဲ့ပညာကိုအသုံးချမယ့်နေရာလေးရတာတော့မြင်တော့ကျွန်တော်တို့မြင်တာတော့ဒါလည်းဘာပဲပြောကျွန်တော်တိုင်းမျိုးတွေလားလားကောင်းတော့အော်လက်ရှိကတော့ SKD ဆိုတော့ကျွန်တော်တို့ကအများကြီးတော့လူမလို့သေးဘူး။တော့ကျွန်တော်အစိပ်ပိုင်းတွေကိုပြပအတင်းတွင်းတဲ့ဟာမျိုးရှိရပါတော့နော်။နောက်တစ်ခုရဆင့်သွားရင်ကျွန်တော်တို့က CKD ခေါ်တဲ့ Complete Note တော့ဆိုရင်လောက်ကင်ခွင့်လန်းပုံများလာမယ်။နောက်တစ်ဆင့်သွားရင်ကျွန်တော် Localization ဆိုရယ်ကျွန်တော်ပြင်းထုတ်ပစ္စည်းတွေတက်ဆင့်ထုတ်လုပ်မယ်ဆိုရင်တော့ကျွန်တော်အတိုင်းပြရပို့ပြီးတော့မှဒီ Auto Industry ကပုံပြီးဖွင့်လို့လာမယ်။လောက်ကင်ခွင့်လန်းပုံပြီးများမယ်။နည်းပညာအကူရောက်မှုများလာမယ်လို့မြင်ပါတယ်။
ဆရာနောက်တစ်ခုကဈေးကွက်ထဲမှာရောက်တော့အရင်ကတော့ဒါဂျပန်ကားဟောင်းနေအဓိကလာကြမယ်ထင်ပါတယ်ဆိုတော့အခုကားသစ်တွေထိုးဖောက်တဲ့နေရာမှာရောဈေးကွက်အကျိုက်ဘယ်လိုရှိပါသလဲရှင
်ဈေးကွက်အပြောင်းလဲလာပါဂျပန်ကားဟောင်းနေရာကျွန်တော်ဟို2018ခုနှစ်ကစပြီးကျင်းနေမှာပြီတော့2019ဆိုအရင်တော့အတွင်းခဲ့တဲ့ဂျပန်ကားဟောင်းနေဖြစ်တယ်အဲဂျပန်မှာလည်းယူရွှေတဲ့အပြင်ဘမာဘီမှာလည်းတခါဒုတိယအကြိမ်ဘမာဘီမှာတုံးထားတဲ့အဟောင်းဖြစ်တဲ့ဟာတွေဈေးကွက်ထဲမှာလဲနေတော့ကားရတူကားရတော်တော်ဒီဟိုစုပ်တဲ့အနေအထားမျိုးရှိလာတာမဟုတ်နော်ဒီထဲမှာ၄ခါနဲ့တုံသွားတဲ့ကားတွေဖြစ်တယ်။ဘာလို့ရောင်းဝယ်လိုက်ဆင်းရလုံးဝရဲ့၄နှစ်ကျော်ပြည့်တာ။အဲကားအောင်စီးမဲ့လူချိုးရတာအဟောင်းကြီးပြန်လည်ရင်ဟာကိုညှိဝေးလာတယ်လို့ကြောက်မလို့ကားအစ်စ်ဘက်ကိုကျွန်တော်ပူပြောင်းလာတယ်။နောက်ဒုတိယချက်ကကားအစ်စ်တွေရတယ်ဒီထဲမှာထုတ်လုပ်တဲ့အတွက်ကြောက်မလို့ဈေးနှုန်းသက်သာတဲ့အနေအထားရှိတာ။အဲကြောင့်မို့ကျွန်တော်တို့မြင်တာကလက်ရှိလူတွေရဲ့ဘိုင်းဆက်မှာတော့ကားအစ်စ်လေးဘက်ကိုလေးလေးပူပြောင်းလာတယ်လို့မြင်ပါတယ်။
ခုကဒီကားအစ်စ်တွေမှာဒီဘက်နိုင်ငံတွေမှာတော့ဟိုဘမ်ပါတူဘမ်ပါဟိုအာမခံပေးတဲ့ဟာမျိုးမိုင်လေ့ဘလောက်ထိအောင်အာမခံနဲ့9000ထိအောင်ထိဟိုပြက်သမျှအကုန်ပြင်ပေးတဲ့အာမခံနဲ့ဆိုရဲဟာမျိုးတွေရှိကြပါတယ်အဲ့ဒီတည်းကကားအစ်စ်ဈေးကွက်မှာရောဒီလိုအာမခံချက်မျိုးရှိပါသလား
ဟုတ်ကဲ့ကျွန်တော်ကားအစ်စ်အားလုံးဒီပါလို့ခုနကမှပြောတဲ့ဒီလိုတသိန်းနဲ့ဒီ3နှစ်အာမခံပါပါပုံမှန်စစ်ဆေးရဲ့အခမဲ့စစ်ဆေးတာ1 month 6 month 1 year and really the shoe
အခုအဲ့တော့ဈေးကွက်အကြိုက်ကတော့အစ်စ်ကိုပို့ပြီးတော့ကြိုက်လာတဲ့အစ်စ်ဘက်ကိုပို့ပြောင်းလာတဲ့တိတာတဲ့အနေအထားမျိုးရောရှိပါလားဆရာ
ဟုတ်ကဲ့ခုန2018မှာအစ်စ်ဈေးကွက်လောင်းဝါနှစ်ဆတက်လာ 100%
ဟုတ်ကဲ့အဲ့ဒါအဟောင်းလုံးဝမဝင်တော့လို့လား
အဲအဟောင်းဝါလေခုနဟိုညာမောင်းတင်လင်းဝင်ပြုတော့ကျွန်တော်တို့ကကြိုက်တာလေဗမာရဲ့ကြိုက်တဲ့အဟောင်းဆိုတာဂျပန်ဒိုမက်စစ်ယူစခုပဲကြိုက်တာကျန်တဲ့ကားတွေကိုကျွန်တော်တို့အတိတ်မှာကြိုက်ကြအောင်အဲဒီဟောင်းတင်တွေကညာဘောင်းကတင်ပြီးပြိတာတဲ့တစ်ချက်ပေါ့ဒုတိယအချက်ကတော့ရန်ကုန်လမ်းဆင်းပြိတာတဲ့တို့ရောက်လို့ရန်ကုန်ဆင်းရ၄တင်းလောက်ကပြိတာတာရှိတယ်။ဒါမှလည်းအရင်သုံးမဲ့ဆိုရင်ခုနကတော့ခုနရှင်းတာတို့ကဒုတိယ50ထပ်သုံးရမယ်ဒီကြောင်းပေါ့အဲဒီကြောင်းနေကြောင်းဖြစ်တယ်။နောက်တစ်ချက်ကတော့ဒီပြည်တွင်းမှာထုတ်လုပ်တဲ့ကားတွေရဲ့ဒါတွေပို့ပြီးတော့မှအရေးအတွက်များလာတယ်။ Business ရပူကောင်းလာတယ်သူတို့ရဲ့ Service ပူကောင်းလာတယ်အဲ့ဒီချက်တွေကြောင့်ကျွန်တော်ရန်ကုန်မှာသုံးဆမှုကိုညားလာတာ
မတ်တင်ကြိုက်တင်ဆက်ခဲ့တာပါဂုတကတုတဆုံလင် American တခွင်ကိုနားဆင်ကြရပါဦးမယ်ကိုအောင်အောင်ကတင်ဆက်ထားပါတယ်ခင်ဗျာ
ဆိုတော့မတ်ကင်တူတူဝင်းကအမေရိကမှာဒီဖူဘရိတ်ပညာတော်သင်ဆုနဲ့လာပြီးတော့ကျောင်းတက်သွားတာပေါ့ဆိုတော့ဘယ်ကျောင်းမှာတက်တာလဲအဓိကဘယ်ဘာသာရပ်ကိုလေ့လာခဲ့လဲဆိုတော့အရင်ဆုံးစပြီးတော့ပြောပြပေးရလား
Fulbright SLT program နဲ့ပေါ့ Foreign Language Teaching
assistant program နဲ့ Northern Illinois University မှာကိုလာလာရောက်ခဲ့ရတယ်ဖြစ်ပါတယ်။အဲ့ဒီ program အရတော့ကျမတို့က semester တစ်ခုမှာ graduate course နှစ်ခုယူလို့ရပါတယ်။ကိုစိတ်ဝင်စားတဲ့ဘာသာရပ်တွေယူလို့ရပါတယ်။အမေအဲ့ထဲကတခုကတော့ American Studies နဲ့ပတ်သက်တာဖြစ်ရပါမယ်။ဆိုတော့ကျမပထမ semester မှာကတော့teaching methodology ရဲ့ second language acquisition ကိုယူပါတယ်။နောက်ဒုတိယ semester မှာကတော့social psychology နဲ့ now ethnic American literature ကိုယူပါရှင
့်။ Fulbright ဒီပညာတော်သင်ဆုအစီအစဉ်ရောဟိုဘလောက်ကြာပါလဲ
။ဟုတ်ဒီ program က6လကြာပါရှင့်။
ဆိုတော့6လကြာတယ်ဆိုတော့ဒီခုနကပြောထားတဲ့ subject တွေပေါ့လေ။ဆိုတော့အဲ့ဒီမှာကအဓိကဟိုဘလို့အကြောင်းအရာတွေကိုသင်ပေးတာပါလဲ
။ကျောင်းသားအနေနဲ့တက်ရတဲ့ဒီမှာကတော့ခုနပထမ semester မှာကျမဒီသင်ကြားရေးနည်းလမ်းအနေနဲ့ပတ်သက်ပြီးတော့ဟိုနည်းလမ်းအမျိုးမျိုးကိုသင်ရပါတယ်။နောက်တစ်ခုကနောက်ပါတာရက်တစ်ခုကကြတော့ဟိုဒီဒုတိယပါတာစကားကိုကျောင်းသားတွေဘလို့တက်မြောက်နိုင်စွမ်းရှိတဲ့အဲ့ဒါကိုဟို theory တွေနဲ့ဟိုပါတာပီတာရဲ့ဟိုအခွဲတစ်ခုပေါ့နော်။ဆိုတော့ပါတာပီတာနဲ့ပတ်သက်တဲ့အကြောင်းအရာတွေဒီကျောင်းသားတွေဘလို့သင်သူတို့တက်မြောက်တယ်လဲဆိုတဲ့ဟာပေါ့မှာဟိုလေ့လာရပါတယ် theory တွေနဲ့နောက်ဒီတိုင်းနဲ့လေ့လာရပါတယ်။အဲ့ဒါကတော့ကျောင်းသားအနေနဲ့ပါ။နောက်ဆရာအနေနဲ့ကျတော့ကျွန်မ teaching assistant အနေနဲ့လက်ထောက်ဆရာအနေနဲ့ကတော့ဒီ NIU ကကျောင်းသားတွေကိုဒီအခြေခံရှင်းပမာစာပေးနေရှင်တော့ကျွန်မလက်ထောက်ဆရာအနေနဲ့လုပ်ရတယ်။တကယ်သင်ပေးတဲ့ဟို professor ရှိပါ၊ common class ရှိပါတယ်။ဒါပေမဲ့ကျွန်မတို့ကိုယ်ကိုရပါတယ
်။ဒီ scholarship အစီအစဉ်နဲ့ဒီမှာကျောင်းလာတက်တယ်ဆိုတဲ့အခါကျတော့ scholarship ကရောဒီကိုယ့်ရဲ့နေမှုထိုင်မှုနောက်ပညာရေးဈေးအတွက်ဘယ်လိုပုံစံမျိုးထောက်ပံ့ပါလဲ
။ Okay.ဒီ social SRGA program ကတော့သူကကျောင်းတကျောင်းချင်းစီနဲ့မတူတဲ့ဟို contract တွေရှိရပါတော့เนาะဒါပေမဲ့ NIU နဲ့ကြတော့ကျမတို့ကို participation ပေးလဲဆိုရင်ဟိုမြန်မာဆိုင်ကနောက်ပြီးတော့စာတောက်ကကျောင်းဝတာဝန်ယူပြုစင်ပေးပါတယ်နောက်ပြီးတော့ဒီ US Department ကကြတော့ဒီဘီပေါ့เนาะအဲဒီကတော့ကျမတို့ရဲ့ဖီးသွားလာစီးရေးချင်းနောက်ပြီးတော့ကျမအေးအမခန့်နောက်လိုအပ်တဲ့လာပြန်၆ပိုင်းရှိဆာရစာတန်းကြီးအဲ့ဒါလေးအကုန်လုံး၆ပိုင်းလေးပါရှင်အဲ့တော့ဟိုအပြည့်အဝရရပေါင်းရှိလို့ပြောလို့ရပါရှင
် Illinois မှာနေတဲ့အခါကျတော့ဟိုဗမာနေဖြစ်ပါလဲ
အဲ့တော့ကျွန်တော်တို့ဟိုအဆောင်မှာပဲနေပါရှင်ဟုတ်ဗမာနေတော့မနေရပါဘူးဟိုရောက်ခဲ့ရတော့အဆောင်မှာအဆောင်သားတွေအဆောင်မှာပဲနေရပါတယ်ပြီးတော့ဟိုအဲ့အဆောင်နဲ့ကျွဲပြီးတော့ဖင်ထားတဲ့ဒီချင်းတောင်းတော့မယ်နော်ဒါမျိုးပေါ်ပါသာဘူကျအဆင်ပြေထားပါရှင
်။ဆိုတော့အခုယူတဲ့ဟာကကြတော့ညီမဒီ cultural exchange program လို့ပြောလို့ရလား
။ဟုတ်ကဲ့ပြောလို့ရပါတယ်။ဘာလို့လဲဆိုတော့ဒီ program မှာသူ့ရဲ့အဓိကဟိုပါဝင်တဲ့လူတွေဆောင်ရွက်ရမယ့်အဓိကအခန်းကဏ္ဍသုံးမျိုးကဆက်ရအဖြစ်ရောနောက်ပြီးတော့အကြောင်းသားအဖြစ်နဲ့ရောပြီးတော့ဒီ cultural ambassador အနေနဲ့ရောပါဝင်တဲ့အကြောင်းမျိုးအဲ့လိုပြောလို့ရပါတယ်။
ဆိုတော့အဓိကပေါ်လေအမေရိကမှာအခုလိုလာပြီးတော့ဒီကြောင်းတက်တဲ့အခါကျတော့ဒီမတူတဲ့ယဉ်ကျေးမှုတွေကြားထဲမှာပေါ့လေဆိုတော့ဒီဘာတွေကိုဟိုသတိထားမိပါလဲ
မတူတဲ့ယဉ်ကျေးမှုကြားမှာဆိုရင်တော့ဒီဟို US ရောက်တဲ့အခါမှာသူတို့အလုံးလုံးကြာနဲ့ပတ်သက်လို့ရှင်တော့သူတို့ဟိုပို့ပြီးတော့ဟို professional ဆောင်ကြတာတွေ့ရတယ်နောက်သူကကုညီပေးတတ်တယ်ပေါ့နော်ကျွန်မရောက်တဲ့ဒီ NIU ရှိတဲ့မျိုးကလူရဟိုခေါ်ယူကြရကူညီကြရအဲနောက်တစ်ခုမတူတာကတော့ဟိုသူကဟိုအကူအညီမပေးနိုင်ဆိုလို့ရှိရင်မပေးနိုင်ကြအောင်ပြောဖို့အဲ့လိုမျိုးဝင်မလို့တက်ကြတော့ဗောနော်ဟိုတိုင်းလိုက်ပြောကြရပေါ့ certified ပြီးတော့ပြောရဲမျိုးရှိဗောနော် communication ကိုပို့ပြီးတော့ဆက်ကြည့်
တက်ကတူမှာဟိုမြန်မာဘာသာစကားလည်းသင်ပေးရတယ်ဆိုတော့အဲ့ဒီမှာရောဟိုကိုပြန်သင်ပေးရတဲ့ကျောင်းသားတွေကဘယ်လောက်ရှိပါလဲ
အဲ့ဒီမှာကျွန်မသင်ရတဲ့အကြံကအခြေခံအစင်ပေါ့နော်ဆိုတော့ကျောင်းသားကကျန်းမြောက်14ရက်15ရက်ဟို30ကျော်ကနေ14ရက်15ရက်လောက်ရှိပါရှင
်သူတို့ကရောဟိုအဓိကဟိုဘာကြောင့်ဒီမြန်မာဘာသာစကားကိုသင်ကြတာပါလဲ
ဟုတ်ကဲ့သူတို့ကသူတို့အထူးသဖြင့်ဘာသာရပ်တွေရောမတူကြဘူး။အတန်းတွေရောမတူကြဘူး။အတန်းတွေရောမတူကြဘူးပေါ့နော်။သူတို့ရဲ့ဒီလိုအပ်ချက်အတန်းလိုအပ်ချက်တစ်ခုရမှာဘာသာစကားသင်ယူရလိုအပ်ချက်ပါပါတယ်။ဆိုတော့တခြားဘာသာစကားတွေလည်းရှိပါတယ်။နောက်ပြီးတော့ဒီတက်ကတိုမှာဆိုလို့ရှိရင်ဒီအရှေ့တောင်အာရှဘာသာစကားတခြားဖိလစ်ပင်းတို့၊ထိုင်းတို့၊အင်ဒိုနီးရှားတို့အဲ့ဘာသာစကားတွေလည်းရှိပါတယ်။အဲ့တော့ပြီးတော့နောက်တစ်ခုကအကြောင်းမှာကဒီအရှေ့တောင်အာရှနဲ့ပတ်သက်တဲ့ ဟို scholarship တွေလည်းပေးပါတယ်ဒီဘာသာစကားသင်ယူမှုအတွက်ဆိုလို့ရှိရင်ဒီကဒီရှိတော့အရှာကျွန်မချင်းဒီ certification language တွေတခြားကြောင့်လည်းချက်တော့ပို့ပြီးတော့သင်ယူတာမှုပို့ရမယ်လို့ထင်ပါတယ်
ဒီမှာတင်ကြားခဲ့တဲ့တင်ယူခဲ့တဲ့ဟာတွေကိုဗမာပြည်မှာပြန်ပြီးတော့လက်တွေ့အသုံးချနိုင်မယ်ဆိုပြီးတော့စဉ်းစားထားတာမျိုးရှိပါလေ
။ဟုတ်ကဲ့ရှိပါတယ်။ကျွန်မအခုပြန်ရောက်တဲ့အခါမှာကျွန်မအရင်လုပ်ခဲ့တဲ့လုပ်လုပ်ခဲ့တဲ့အကြောင်းကိုပြန်လာမှာဖြစ်ပါတယ်။အဲဒါကဟို language center တခုပါ။ဆိုတော့ဟိုဆိုပါမှာကကျွန်မမြန်မာဘာသာစကားသင်ရတဲ့အချိန်နဲ့ဘာသာစကားသင်ကြားရတဲ့သဘောတဘာဝချင်းအတူတော့အတူတူပဲဖြစ်တယ်။နောက်ပြီးတော့ဟိုဘက်မှာဆရာဒီလက်ဆောင်ပြအနေနဲ့လုပ်ခဲ့ရတဲ့အတွက်ကြောင့်မလို့အဲဒီဘက်ကစနစ်တင်းနောက်ပြီးတော့ဟိုပညာရေးသဘောတဘာဝတွေကိုလေ့လာကြည့်ရတဲ့အတွက်အဲ့ဒါတွေကိုကိုယ့်ရဲ့အကြမ်းမှာကြားမှာပြန်ပြီးတော့အသုံးချနိုင်လို့မှာလည်းပ
ါနောက်ထပ်ကညီမဘာတွေထည့်ပြီးတော့ပြောချင်ပါသေးလဲ
အကြီးကားကတော့ဒီ social equity program ကိုပေါ့နော်သူကကုလစီစဉ်ဖြစ်တယ်ဆိုတော့ဒါနဲ့သူကသူ့ပေးတဲ့ကိုကြံအောင်ဟုတ်ဘူးမတ်တာကိုကြံအောင်ဟုတ်ဘူးဒါမဲ့ဒီကုလကဒီကုလအစီအစဉ်မှာပါဝင်ရပြီးတော့တကယ်တက်တူတွေမှာလဲကိုကိုယ်တိုင်လဲ graduate study မှာသင်ပြင်ရရဲ့နော်ကိုယ့်ရဲ့မိခင်ဘာသာစကားကိုလည်းပြန်ပြီးတော့မျှဝေပေးရတယ်အဲ့ဒီဒီပဝန်းကျင်မှာရှိရပေါ့နော်မတူညီရဲ့ရင်ကျေးမှုတွေမှာဒီရင်ကျေးမှုအစီအစဉ်မှာလဲအများကြီးပါဝင်ပေးရတဲ့အတွက်ဒါတကယ်ကိုကောင်းတဲ့ဟိုအတွေ့အကြုံတစ်ခုဖြစ်ပါတယ်ဆိုတော့ဒီ
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်ကိုနားဆင်ကြကြရပါဒီစီစဉ်ကိုတောက်ကြနေညမှာအတိထုတ်လွှင့်ပေးပြီးအခုလိုအင်္ဂလိပ်မနက်မှာလည်းပြန်လည်ထုတ်လွှင့်ပေးနေပါတယ်အခုမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအိအစီအစဉ်အစအဆုံးကိုမနေ့၈နိုင်ကြတဲ့၉နိုင်အထိလိုက်တိုမီတာ16လိုက်တိုမီတာ19နဲ့လိုက်တိုမီတာ14တို့ကနေပြန်လည်နားဆင်နိုင်ပါတယ်ဒီကနေ့မနေ့ဖက်အစီအစဉ်အဆုံးမသက်ခင်မှာမြန်မာနဲ့ဒေတာအတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါမယ
်ဗြိတိန်နိုင်ငံကိုတောင်းရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတနင်္လာနေ့မှာဗြိတိန်ဘုရင်မကြီးကဘတ်ကင်ဟမ်နန်းတော်ထဲမှာဂုဏ်ပြုညစာစာပွဲနဲ့တက်ခင်းအခမ်းကျပြီးဘုရင်မကြီးနဲ့အတူဂျင်ရယ်ဖိလစ်မင်သားကြီး Charles မင်သားနဲ့ဂျင်ရယ်မင်သားဝီလျံနဲ့ဂျင်ရယ်တို့လည်းတက်ရောက်ခဲ့ပါတယ်ဒီညစာစာပွဲကိုသမ္မတထရမ့်ရဲ့အသားသမီး၄ယောက်လည်းတက်ရောက်ခဲ့တာပါဆီးရီးယားနိုင်ငံအစ်တလီပြည်နယ်တွင်မှာဘုံကျဲတိုက်ခိုက်နေတာတွေကိုရပ်ဖို့အတွက်ဆီးရီးယားရုရှားနဲ့အီရန်တို့ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုလိုက်ပြီးနိုင်ပိုင်းအတွင်းမှာပဲဆီးရီးယားအစိုးရတပ်ဖွဲ့တွေကနိုင်ငံရဲ့အနောက်မြောက်ပိုင်းကဈေးတစ်ခုပေါ်ကိုဘုံကျဲပြီးတိုက်ခိုက်ခဲ့ပါတယ်။ဒါကြောင့်အနည်းဆုံးအရတား၄ဦးသေဆုံးခဲ့ရပါတယ်။တုံးရကြချစ်ကြီးခီးစင်ဖြစ်တဲ့ချိုက်သမရနိုင်ငံကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာတနင်္လာနေ့မှာချိုက်ဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီကနေ့အင်္ဂါနေ့မှာတော့ချိုက်နိုင်ငံချိုင်းဝန်ကြီးနဲ့နန်းနက်စာအတူစားပြီးတဲ့နောက်မှာချိုက်မြန်မာနှစ်နိုင်ငံစီးပွားရေးညီလာခံကိုခေါင်းဆောင်နှစ်ဦးစလုံးတက်အောင်မှာပါဒီနောက်မှာချိုက်တမရနဲ့ဒေါ်ဆန်းစုကြည်တွေ့ဆုံဖို့ရှိပြီးတော့မြန်မာတန်ယုံဖွင့်လှစ်ဖွဲ့အခမ်းအနားကိုတက်ရောက်ဖို့ရှိပါတယ်ဗုဒ္ဓဖူးနေ့မနေ့မှာတော့ဟန်ဂေရီနိုင်ငံကိုအလုတ်ခီးစင်ဖြစ်တဲ့ဒေါ်ဆန်းစုကြည်ဆက်လက်ထွက်ခွာမှာဖြစ်ပါတယ် 5G ခွင့်ရတွေတည်ထောင်မှုအတွက်လုပ်နေတဲ့ဥရောပမဟာမိတ်တွေအနေနဲ့လုံခြုံရေးဆိုင်ရာအန္တရာယ်ရှိတဲ့တရုတ်ဆက်သွယ်ကုမ္ပဏီ Huawei ကိုသတိထားဖို့အတွက် American ပြည်ထောင်စုကထပ်မံသတိပေးလိုက်ပါတယ်။ American နဲ့လုံခြုံရေးဆိုင်ရာထိပ်တန်းနှိဝယ်အချက်လက်တွေမျှဝေသုံးစွဲနေတဲ့ဥရောပမဟာမိတ်နိုင်ငံတွေအနေနဲ့အန္တရာယ်ရှိတဲ့ Huawei ကုမ္ပဏီရဲ့ကွန်ရက်ကိုမတုံ့ကြဘဲ American နိုင်ငံသားဝန်ကြီးကပြောကြားခဲ့တာပါ။တ
ောက်ကြနေမနေ့ခင်ထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါ်ခင်မျိုးသက်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။ကျွန်တော်ကတော့ရမထုံပါ။ဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကို Line to Meter 16 kHz 1.683 ည Line to Meter 19 kHz 15565 Line to Meter 25 kHz 17965တို့ကနေအသံလွှင့်ပေးမှာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.